Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။၂၀၁၉ခုနှစ်ဩဂုတ်လ၃ရက်အင်္ဂါနေ့မနက်ခင်းဖြစ်ရွေးအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်ကတော့ဝင်းမင်းပါမတ်တင်ကြီးထိုင်နေတူဒီနေ့နောက်ဆုံးရထိတ်တန့်ရောက်တဲ့နေကိုကြီးညာပေးမှာပါဒေါ်နယ်ထရမ့်အစိုးရကအမေရိကကိုရွှေ့ပြောင်းလာသူတွေအမြဲတမ်းနေထိုင်ခွင့်လျှောက်ထားတာကိုကန့်သက်ဖို့လုပ်နေပါတယ်ဟောင်ကောင်မှာတော့ဒီမိုကရေစီဆန္ဒပြမှုတွေကြောင့်လေစိတ်ပိတ်သွားခဲ့ရပါတယ်ပြည်ထောင်ပြမာကြီးအနေနဲ့ပြည်ထောင်ယူရောပသမဂ္ဂကခွဲထွက်ရေးအရှုပ်တော်ပေါ်မှာဝန်ညံ့မှာဆွေးနွေးနေပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမခွာညိုရေ
ကောင်းပါပြီရှင်အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတွေကတော့သမ္မတထရမ့်အစိုးရကအမေရိကန်မှာလာရောက်နေထိုင်သူတွေအနေနဲ့အခမဲ့စီကူခွင့်ရိတ်ခါနဲ့ဥယျာဉ်ထောက်ပံ့မှုတွေယူထားကြမယ်ဆိုရင်အမြဲတမ်းနေထိုင်ခွင့်ဒါမှမဟုတ်နိုင်ငံသားဖြစ်ခွင့်ကနေတားမြစ်ခွင့်ရှိမယ်မူဝါဒတရားကြေညာလိုက်ပါတယ်
Well, we certainly expect people of any income to be able to stand on their own two feet. And so, if people are not
American နိုင်ငံသားဖြစ်ရေးနဲ့လောက်ဝကယာယီညွှန်ကြားရေးမှုပြောကြားချက်နဲ့အတူနားဆင်ရမှာပါ။ထိုင်းနိုင်ငံမှာဆောက်လက်စာကွန်ထရိုးတစ်ခုပြောကြားခဲ့တာမှာမြန်မာအလို့သမား3ဦးသေဆုံး10ဦးဒဏ်ရာရသွားပါတယ်။ဒုတိယကမ္ဘာစစ်မှာဗြိတိသျှစစ်တပ်ကိုအကူအညီပေးခဲ့တဲ့ချင်းအပါဝင်ကချင်နဲ့ကရင်တိုင်းရင်းသားတွေကိုငွေကြေးထောက်ပံ့ရေး Britain အခြေစိုက် Health for Forgotten အဖွဲ့ကစည်းရင်းကောက်ယူနေပါတယ်။တခါကမ္ဘာစင်များနေ့ရဲ့အကြောင်းကိုလည်းနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့အင်္ဂါနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မတ်တင်ကြီးထိုက်တို့ပြောပြပါမယ်ရှင်
။ Donald Trump အစိုးရကအမြဲတမ်းနေထိုင်ခွင့် Green Card လျှောက်ထားသူတွေအနေနဲ့အစိုးရအကူအညီထောက်ပံ့တွေယူထားရင်နေထိုင်ခွင့်ပိတ်ပင်ခံရမယ့်မူဝါဒသစ်ကိုကြေညာလိုက်ပါတယ်။အစိုးရထောက်ပံ့တွေဖြစ်တဲ့ Medicaid ခေါ်အခမဲ့ဆေးကုသခွင့် Food Stamp ခေါ်အစားအသောက်အလကားဝယ်လို့ရတဲ့ဘောက်ချာဒါမှမဟုတ်နေထိုင်ခွင့်ထောက်ပံ့မှုတွေယူထားတဲ့နိုင်ငံရွှေ့ပြောင်းလာသူတွေအနေနဲ့အမြဲတမ်းနေထိုင်ခွင့်သို့မဟုတ်နိုင်ငံသားလျှောက်ထားခွင့်ပြည်ပင်ခံရမယ့်မူဝါဒသစ်ကိုမနေ့ကထုတ်ပြန်လိုက်တာပါအမေရိကန်နိုင်ငံသားဖြစ်မှုနဲ့လူဝင်မှုကြီးကြပ်ရေးဌာနယာယီညွှန်ကြားရေးမှူးကန်ကူချင်နယ်လီကအခုလိုပြည်သူကြီးရာကန့်သတ်မှုဥပဒေရဲ့တားမြစ်မှုကြောင့်အမေရိကန်မှာနေထိုင်ဖို့လျှောက်ထားသူတွေအနေနဲ့ကိုယ့်ခြေထောက်ပေါ်ကိုရက်နိုင်အောင်ကိုယ့်ဝင်ငွေနဲ့ကိုယ့်လုံလောက်အောင်နေထိုင်ဖို့အားပေးရာရောက်နိုင်မယ်လို့ဆိုပါတယ်ဒီမူဝါဒသစ်ဟာ2019ခုနှစ်အောက်တိုဘာလ15ရက်နေ့ကနေစပြီးအသက်ဝင်မှာဖြစ်ပါတယ်ဒီဥပဒေအောက်မှာအစိုးရထောက်ပံ့ပေးထားတဲ့ခေါင်းစဉ်တွေကတစ်ခုသို့မဟုတ်တစ်ခုထက်ပိုတာတွေကို3နှစ်အတွင်းမှာတစ်နှစ်စာခံစားထားပြီးလို့ရှိရင်အပြစ်ရှိတယ်လို့သတ်မှတ်ထားပါတယ်အစိုးရထောက်ပံ့ခေါင်းစဉ်တစ်ခုကိုတစ်လအတွင်းခံစားထားရင်လည်းအဲ့ဒါကို2လအဖြစ်ထည့်သွင်းတွက်ချက်မှာဖြစ်ပါတယ်ညွှန်ကြားရေးမှူးကူချန်နယ်လီကဆက်ပြီးအခုလိုလုပ်ရတာကသူတို့နေထိုင်ခွင့်ရလာကန်ဒီအချိန်ထိအစိုးရအထောက်ပံ့တွေအပေါ်ဆက်မိခိုနေတဲ့အနေအထားမရောက်အောင်လှုပ်ချင်တာဖြစ်တယ်လို့ဆိုပါရခင်ဗျာ
။ဟောင်ကောင်ရဲတပ်ဖွဲ့ရဲ့အကြမ်းဖက်မှုကိုရှုတ်ချတဲ့အနေနဲ့ဒီမိုကရေစီလိုလားတဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကဟောင်ကောင်လေစိတ်ကိုချီတက်ခဲ့ကြတာကြောင့်လေရင်ခီးစဉ်အလုံးမဖြစ်မနေဖျက်သိမ်းခဲ့ရပြီးတဲ့နောက်မှာတော့အင်ကာနစ်အစောပိုင်းမှာကမ္ဘာလေကြောင်းပြန်တမ်းမှုအလို့အများဆုံးလေစိတ်ကြီးတစ်ခုမှာဖျို့ဖျဲအခြေဆိုင်နေပါတယ်။အကျန်းဖက်ဆန္ဒပြမှုတချို့ဟာအကျန်းဖက်ဝါရဆွဲလုပ်ရအဖြစ်တရုတ်အစိုးရကရှုတ်ချပြောဆိုလိုက်ပြီးဟောင်ကောင်ဆန္ဒပြသူတွေအပေါ်တရုတ်အစိုးရကစိတ်ဆိုးဒေါသထွက်တဲ့အရေးလက္ခဏာတွေပြသခဲ့ပြီးတဲ့နောက်အခုလိုလေစိတ်ကိုပိတ်လိုက်တာပါအမေရိကန်ပြည်ထောင်စုဘက်ကတော့သက်ဆိုင်သူအလုံးအကျန်းဖက်မှုတွေကိုရှောင်ရှားကြဖို့တိုက်တွန်းထားပါတယ်တနင်္လာနေ့ကလေစိတ်ကိုပိတ်လိုက်ပြီးတဲ့နောက်အင်္ဂါနေ့မနက်6နာရီမှာလေစိတ်ပြန်ဖွင့်ဖို့အနာပိုင်တို့ကရည်ရွယ်ခဲ့ကြတာပါဒါပေမဲ့ရာနဲ့ချီတဲ့ဆန္ဒပြသူတွေကလေစိတ်ရဲ့ဆက်ရောက်ခံမှမှာညအထိဆက်ရှိနေကြပြီးပြန်ထွက်ကြမဲ့ပုံလည်းမရှိပါဘူး။ဟောင်ကောင်ကနေတရုတ်ပြည်မကြီးကိုတရက်ခံလွှဲပြောင်းရေးခွင့်ပြုမဲ့ဥပဒေကြမ်းကိုဆန့်ကျင်မှုကစခဲ့တဲ့လမ်းပေါ်ထွက်ဆန္ဒပြမှုတွေကအခုဆိုရင်သတင်းပတ်10ပတ်ထိရှိခဲ့ပါပြီ။အင်္ဂါနေ့အစောပိုင်းမှာတော့ဟောင်ကောင်အခြေစိုက်ကသေးပစိဖိတ်လေကြောင်းလိုင်းရဲ့ဝက်ဘ်ဆိုက်မှာအင်္ဂါနေ့လယ်ပိုင်းဆက်ရောက်ထွက်ခွာလေရင်ခီးစဉ်အလုံးဖြတ်သိမ်းကြောင်းကြေညာထားပါတယ်။အရေးတကြီးမဟုတ်ရင်ခီးသွားတာကိုရွှေ့ဆိုင်ဖို့လဲကသေးပစိဖိတ်လေကြောင်းလိုင်းကခီးတယ်တွေကိုအကြံပြုထားပါတယ်ရှင်
။ဗြိတိန်ဘီယံမာကြီးအဲလိဇဘက်အနေနဲ့ဗြိတိန်နိုင်ငံဥရောပသမဂ္ဂကနေခွဲထွက်ရေးအရှုပ်တော်ပေါ်မှာဝင်ညက်မှာစိုးရိမ်နေတယ်လို့သတင်းတွေထွက်နေပါတယ်။ ပြည်ထောင်ရဲ့မရေးထားတဲ့ထုံးတမ်းစင်လာအခြေပြုဖွဲ့စည်းပုံအရပြည်ထောင်ပြည်မကြီးအနေနဲ့အစိုးရနိုင်ငံရေးအကွဲပြဲတွေမှာဝယ်မပါပဲအထက်ကနေနိုင်ပေမဲ့အခုဥရောပသမဂ္ဂကနေပြည်ထောင်ခွဲထွက်၍အကွဲပြဲမှာတော့ကြားညက်သွားနိုင်တယ်လို့နတ်တော်အတိုင်ပင်ခံတွေကထုတ်ပြောနေကြပါတယ်။ပြည်မကြီးအနေနဲ့လည်းလက်ရှိတိုင်းပြည်ကိုဥဆောင်နေတဲ့နိုင်ငံရေးသမားတွေရဲ့အရေးအသွေးနဲ့တိုင်းပြည်ကိုမမှန်ကန်ကန်အုပ်ချုပ်နိုင်စွမ်းမရှိတဲ့ပေါ်စိတ်ပြက်နေကြောင်းပုဂ္ဂိုလ်ရေးသဘောထုတ်ပြောခဲ့တယ်လို့ပြည်ထောင်ကသတင်းစာတွေမှာဖော်ပြနေကြပါတယ်။ The Sunday Times သတင်းစာကြီးကအသက်63နှစ်အရွယ်ပြည်မကြီးအနေနဲ့2016ပြည်ထောင်ခွဲထွက်ရေးလူမှုဆန္ဒခံယူပွဲအပြီးပုဂ္ဂိုလ်ရေးညသာစာဝတ်တစ်ခုမှာသူ့အမြင်ကိုအခုလိုထုတ်ပြောခဲ့တာလို့យေတာထားပါတယ်။အဲ့ဒီအမြင်ဟာဥရောပသမ္မတကနေခွဲထွက်ရေးပြဿနာပုံမပြင်းထန်လာတဲ့အမျှအမြင်မှာပိုပြင်းထန်လာပြီးပြည်ထောင်နိုင်ငံပြုတ်ကွဲသွားမှအထီတောင်ပိုစိတ်ပြက်လက်ပြက်ဖြစ်လာတယ်လို့ဒီသတင်းတွေမှာဖော်ပြထားပါတယ်။စကော့တလန်လူမျိုးများစုကလည်းစကော့တလန်လွတ်လပ်တဲ့တည်ကြားနိုင်ငံဖြစ်စေလို့စိတ်ပိုများလာပြီးလူမှုဆန္ဒခံယူပွဲတွေလှုပ်လာရင်ခွဲထွက်ဖို့မဲပေးကြဖို့ရှိတယ်လို့လည်းစစ်တမ်းတွေမှာဖော်ပြနေပါတယ်ခင်ဗျာ
။ကိုကိုကိုတေချောင်းချန်စီခဲ့ပုံရတဲ့အမေရိကန်ဘီလီယံနာတထေဂျက်ဖရီအက်ပစတိန်သေဆုံးမှုကိုထဲထဲဝင်ဝင်စုံစမ်းစစ်ဆေးမယ်လို့ရှင်းနေချုပ်ဝီလျံဘားကတနင်္လာနေ့မှာကြေညာပြောဆိုလိုက်ပါတယ်။နိုင်ငံရေးလောကမှာဝန်ဆန့်သူဘီလီယံနာတထေဂျက်ဖရီအက်ပစတိန်ကအသက်မပြည့်သေးတဲ့မိန်းကလေးတွေအပါအဝင်လင်ကုန်ကူးမှုဆွဲချက်နဲ့တရားရင်ဆိုင်ဖို့ဆောင်ဆိုင်နေရသူဖြစ်ပါတယ်။ဒီအကျဉ်းသားကိုလုံခြုံအောင်မထိမ့်သိမ့်နိုင်ခဲ့တဲ့ပြည်ထောင်စုအစိုးရရဲ့ထိမ့်သိမ့်ရေးစခန်းဖြစ်တဲ့မန်ဟန်တန်အကျဉ်းစခန်းကတာဝန်ရှိသူတွေကိုတရားရေးဌာနအနေနဲ့ရောသူ့အနေနဲ့ပါမကြေမနက်ဖြစ်ရတယ်လို့ရှင်းနေချုပ်ဘားကပြောပါတယ်။ရှေ့ထွက်ပြောရတဲ့ထိပါစော်ကားခံရသူတွေအတွေ့ဒီအမှုကအရေးကြီးတယ်လို့ဆွဆွဲချက်တွေအပေါ်တရားရုံးမှာတရားရင်ဆိုင်ထုချေခွင့်လည်းရသင့်တယ်လို့ရှင်းနေချုပ်ဘားကပြောပါတယ်။ဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုချေချေမြင့်မြင့်ဖော်ထုတ်ပြီးတာဝန်ယူမှုတာဝန်ခံမှုလည်းရှိရမယ်လို့ရှင်းနေချုပ်ကပြောပါတယ်။စနေနေ့အစောပိုင်းမှာအချင်းကန်အတွင်အသက်66နှစ်အရွယ်အက်ပစတိန်သေဆုံးနေတာကိုတွေ့ခဲ့ရတာပါ။သူ့ရဲ့နယူးယောက်ဖလော်ရီဒါနဲ့ကာရေဘီယံပင်လယ်တွင်းကဒူဘိုင်ကျွန်းပေါ်ကအိမ်တွေမှာအသက်မပြည့်သေးတဲ့မိန်းကလေးငယ်တွေကိုထိပါစော်ကားခဲ့တယ်ဆိုတဲ့ဆွဆွဲချက်အတိုင်းပြစ်ဒဏ်စီရင်ခံရမယ်ဆိုရင်တော့သူ့ရဲ့လက်ကျန်သက်တမ်းကိုထောင်ထဲမှာပဲကုံဆုံးရမယ်အခြေအနေဖြစ်ပါတယ်။ Epstein ကမိန်းကလေးငယ်တွေကိုအခကျင်းငွေပေးပြီးအနှိတ်ခိုင်းပြီးတခါတလေလိင်ကိစ္စတွေပါတောင်းဆိုခဲ့တာလို့အစိုးရရှင်းနေတွေကဆွဆွဲထားပါတယ်။သူ့ကိုတော့ပါရီကနေနယူးယောက်ကိုပြန်လာဇူလိုင်လ6ရက်နေ့ကလေးကဖမ်းဆီးထိန်းသိမ်းခဲ့တာပါ။တရားရုံးတင်ဖို့စောင့်ဆိုင်စဉ်အမှခံပေးဖို့လည်းညှင်းပယ်ခံခဲ့ရပါတယ်။သူ့အပေါ်ဆွဲချက်တွေကိုတော့ညှင်းဆိုထားတာဖြစ်ပါတယ်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အသံကအင်ကာနေ့မနေ့ပိုင်းသတင်းတွေကိုဆက်ပြောပြပေးနေပါတယ်မွန်ပြည်နယ်ပေါင်းမြို့နယ်တွင်ရေကြီးမြေပြင်မှုကြောင့်တည်ဆုံးသူအရေအတွက်ဟာ59ဦးထိရှိသွားပြီလို့မြန်မာနိုင်ငံမိသက်ဌာနကနောက်ဆုံးဖော်ပြထားပါတယ်။စစ်သားတွေဒေသခံကယ်ဆယ်ရေးသမားတွေနဲ့အတူကယ်ဆယ်ရှာဖွေရေးတွေဝိုင်းလုပ်ပေးနေတဲ့ဒီမိသက်ဌာနအနေနဲ့မနေ့ညပိုင်းမနေ့ညနေပိုင်းတုန်းကနောက်ထပ်လောင်းတစ်လောင်းထပ်တွေ့ခဲ့တာကြောင့်တည်ဆုံးသူဦးရေအခုလိုမြင့်တက်သွားတာဖြစ်ပြီးရှာဖွေကယ်ဆယ်ရေးတွေကိုဆက်လုပ်နေတယ်လို့ဆိုပါတယ်။မွန်ပြည်နယ်ပါဝင်မြန်မာနိုင်ငံတောင်ပိုင်းမှာရေကြီးတဲ့တန်ခံနေကြပြီးသိမ်းနဲ့ချီတဲ့ဒုက္ခသည်တွေဟာအရေးပေါ်ကယ်ဆယ်ရေးစခန်းတွေမှာခွဲလွန်နေကြပါတယ်။ထူးသမရဟန်ရီဘန်တီယူအနေနဲ့လည်းပေါင်မြို့ကမြေပြိုတန်းအကြီးကျယ်ခံခဲ့ရတဲ့သဲပြူကုန်းရွာကိုထပ်မံသွားရောက်ခဲ့ပြီးထောက်ပံ့မှုတွေချက်ပေးကရေဘေးထောက်ပံ့မှုတွေအတွက်လှေနောက်ထပ်ပို့ပေးမယ်လို့လည်းကတိပြုခဲ့ပါတယ်။ပြည်ခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံအောက်ပိုင်းကမွန်ပြည်နယ်၊ကင်းပြည်နယ်၊ပဲခူးတိုင်း၊တနင်္သာရီတိုင်းနဲ့အေရီတိုင်းမှာပါမုတ်တုံမှုရွာသွန်းမှုများတာကြောင့်ရေကြီးရေရှမ်းတာဖြစ်ပြီးမြေပြိုတာတွေလည်းဖြစ်ကနိုင်ငံတော်ဝန်လူကြီးစုစုပေါင်း135,000ကျော်အိုးအိမ်ဆုတ်ခွာခဲ့ရတယ်လို့ကုလသမဂ္ဂလူသားစာနာမှုအကူအညီပေးဆိုင်ရာညှိနှိုင်းမှုရုံး UNOCHA ကဆိုပါတယ်။ပြည်ခဲ့တဲ့သတင်းပတ်ကရေတစ်မျိုးလုံးရေမြုပ်ခဲ့တဲ့ရေမြုပ်မှာတော့မနေ့ကရေနည်းနည်းပြန်ကျသွားပေမဲ့အကူအညီကယ်ဆယ်ရေးတွေကိုဆက်လုပ်နေကြပါတယ်။ရေဘေးဒဏ်အကြီးကျယ်ခံထားရတဲ့တနင်္သာရီတိုင်းဘက်မှာလည်းမိုးများပြီးရေလွှမ်းမှုမှုတန်ကြောင်တရားချို့ပြက်ခဲ့တယ်လို့ကားလန်တချို့လည်းရေမြုပ်သွားခဲ့တဲ့အတွက်ဆက်သွယ်ရေးတွေပြတ်တောက်နေပါတယ်။ဒါကြောင့်အကူအညီကယ်ဆယ်ရေးတွေအရေးပေါ်အကူအညီတွေပို့ပေးဖို့အခက်ကြုံနေရပါတယ်ခင်ဗျာ
ရန်ကုန်မြို့တော်ကဆောက်လုပ်ရေးလုပ်ကင်ခွင့်ပါမစ်စနစ်ကိုပြင်ဆင်ရေးနဲ့ရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးလွယ်ကူစွာဆောင်ရွက်နိုင်တဲ့မြို့ဖြစ်ရေးဆောင်ရွက်ဖို့အတွက်ကမ္ဘာ့ဘဏ်အုပ်စုဝင် International Finance Corporation IFC ကရန်ကုန်မြို့တော်စီပင်တာယာရေးကော်မတီ YCDC ရဲ့ဆောက်လုပ်ရေးဆိုင်ရာထိန်းချုပ်ရေးအဖွဲ့ BCA ကိုထောက်ပံ့အားပေးနေပါတယ်။ရန်ကုန်ဆောက်လုပ်ရေးပါမစ်စနစ် YBPS လုံဆောင်မဲ့ပုံစံကိုဇူလိုင်လ1ရက်နေ့မှာအွန်လိုင်းကစတင်ချပြထားပြီးဒီနှစ်ကုန်မှာစတင်အကောင့်ထည့်ဖို့မဲ့အကြောင်းအပြည်ပြည်ဆိုင်ရာဘန်ဒါရေးကော်ပိုရေးရှင်း IFC ကထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ IFC နဲ့ YCDC တို့လက်တွဲလုပ်ကင်လာတာတစ်နှစ်ရှိလာတဲ့နောက်ပိုင်းမှာအခုလိုစနစ်သက်ပေါ်ပေါက်လာတာပါ။YBPS စနစ်ဟာဆက်ရွက်စတန်းတွေမလို့အင်တာနက်ကနေအလွယ်တကူလှုပ်ဆောင်နိုင်တဲ့အတွက်ကြံ့ကြာမှုနဲ့အချင်းကုန်တက်တာမှာဖြစ်ပြီးနှစ်စဉ်တင်ထားတဲ့ဆောက်လုပ်ရေးပါမစ်4000ရဲ့90ရာခိုင်နှုန်းလောက်ကို95ရက်ကနေ49ရက်ကြာသာအချင်းယူပြီးစီစစ်နိုင်မှာဖြစ်တယ်လို့ဖော်ပြထားပါတယ် YBPS online စနစ်ကိုအင်္ဂလိပ်နဲ့မြန်မာဘာသာနှမျိုးနဲ့အသုံးပြုနိုင်ပြီး YCDC အတွက်တည်ထောင်ဖန်တီးထားတာဖြစ်ပါတယ်ဒီစနစ်စမ်းသပ်အသုံးပြုတဲ့ကာလမှာလိုင်စင်ရဗိသုကာတွေနဲ့ဆောက်လုပ်ရေးအင်ဂျင်နီယာတွေလည်းဝိုင်းဝန်းသုံးကြည့်နေကြပါတယ်။မြန်မာနိုင်ငံတွင်စီးပွားရေးလုပ်ကိုင်ရာမှာလွယ်ကူအဆင်ပြေစေဖို့ရည်ရွယ်တဲ့အစီအစဉ်ကြီးရဲ့တစိ့တစ်ပိုင်းအဖြစ် IFC ရဲ့အထောက်အပံ့နဲ့ YBPS ကိုဖန်တီးထားတာပါ။အ
ိန္ဒိယထိန်းချုပ်တဲ့ကက်ရှမီးယားဒေသခံတွေနဲ့မွတ်စလင်အစ်ပွဲတော်ကိုပတ်ဝန်းကျင်အနီးအနားကမွတ်စလင်ဗလီလေးတွေမှာတွားရောက်ကျင်းပခဲ့ကြပါတယ်။အိန္ဒိယဆိုအနေနဲ့ပြည်ခဲ့တဲ့အပတ်ကပဲကက်ရှမီးယားဒေသအထူးအုပ်ချုပ်ရေးအစီအတန်းကိုရုပ်သိမ်းခဲ့ပြီးညမထွက်အမိတ်လိုတင်းကျပ်ထားမှုတွေကြောင့်ပွဲတော်ကျင်းပမှုတွေကိုမှိမ့်မိန်စေခဲ့ချိန်မှာအခုအပွဲတော်ကျင်းပခဲ့ကြရတာပါဒေသမြို့တော်ဆရီနဂါကအဓိကဗလီဖြစ်တဲ့ဂျမားမက်စဂျစ်မှာတော့အစိုးရကလုံခြုံရေးတင်းကျပ်ထားတာကြောင့်တခြားဗလီအသေးလေးတွေမှာပဲအပွဲတော်ကိုသူတို့ကျင်းပခဲ့ကြရတာပါဒီဗလီကြီးကကက်ရှမီးယားခွဲထွက်ရေးတွက်ကြသူလှုပ်ရှားသူတွေရဲ့အဓိကဆန္ဒပြဆွေးနွေးရနေရာလည်းဖြစ်ပါတယ်အိန္ဒိယဆိုရဲတင်းကျပ်ထားမှုတွေကြောင့်ကက်ရှမီးယားလမ်းမတွေပေါ်မှာလည်းလူသူတွေကင်းမဲ့နေပြီးဈေးမှလည်းခြောက်ကန်နေပါတယ်။ဒါအပြင်ဆန္ဒပြပွဲတွေကိုတားမြစ်နိုင်ဖို့အင်တာနက်တွေဖုန်းလိုင်းတွေဖြတ်တောက်ထားတာကြောင့်လည်းအပွဲတော်အတွင်းထုံးနှက်ဆင်လာရမိသားစုချင်းနှုတ်ဆက်ဝတ်ပြုမှုတွေလုပ်ဖို့လည်းခက်ခဲစေခဲ့ပါတယ်ခင်ဗျ။
စင်ကာပူမှာဆင်ဆွဲနဲ့ဆင်ဆွဲထုတ်ကုန်တွေရောင်းချမှုကို2021ခုနှစ်အရောက်မှာလုံးဝတားမြစ်မယ်လို့တာယန်ကလိဆန်မောက်ခုတ်ကူးမှုတိုက်ဖြတ်ရေးကြိုးပမ်းနေတဲ့စင်ကာပူအစိုးရကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဆင်ဆွဲလက်လီရောင်းချသူတွေအများပြည်သူတို့နဲ့နှစ်နှစ်ကြာဆွေးနွေးခဲ့ပြီးတဲ့နောက်ကမ္ဘာစင်အထိတ်မှတ်နေ့မှာအခုလိုကြေညာလိုက်တာပါ။စင်ကာပူမှာပြီးခဲ့တဲ့လတည်းမှာပဲမှောက်ခုတ်ကူးလာတဲ့ဒေါ်လာ12.6သန်းလောက်တန်ဖိုးရှိတဲ့စင်ဆွဲ6ထန်နီးပါးဖမ်းဆီးရမိခဲ့ပြီးဖမ်းဆီးရမိမှုတွေထဲမှာပမာဏအများဆုံးဖြစ်ပါတယ်ဒီစင်ဆွဲပမာဏဟာဆိုရင်အာဖရိကစင်ကောင်ရီ300လောက်စီကဖြတ်ယူလာတာလို့လဲခန့်မှန်းရပါတယ်ရှင
်အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မတ်သိန်းကြီးထိုက်တို့ပြောပြပေးသွားကြတာပါရှင်။အခုဇက်တိုက်ထုတ်လွှင့်ပေးမဲ့သတင်းလွှာတွေထဲမှာတော့အမေရိကန်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးနှာစင်ကြရမှာပါ။အမေရိကန်ပြည်ထောင်စုရဲ့လာရောက်နေထိုင်ကြသူတွေအတွက်အခမဲ့စေကူတာခွင့်ရိတ်ခါနဲ့ဥအိမ်ထောက်ပံ့မှုတွေလိုပြည်သူအကျိုးခံစားခွင့်တွေရယူထားကြမယ်ဆိုရင်တော့ဒီလူတွေကိုနိုင်ငံတွင်းမှာအမြဲတမ်းနေထိုင်ခွင့်ဒါမှမဟုတ်နိုင်ငံသားဖြစ်ခွင့်ကနေတားမြစ်နိုင်ခွင့်ရှိမဲ့မူဝါဒသစ်တစ်ခုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကကြေညာလိုက်ပါတယ်။ရွှေပြောင်းဝင်ရောက်သူတွေအရေးလှုပ်ရှားသူတွေကတော့ဒီဥပဒေသစ်ဟာနိုင်ငံခြားသားကိုမနှစ်သက်တဲ့အဆင့်အတန်းခွဲခြားမှုအဖြစ်ပြောဆိုလိုက်ပြီးစန့်ကျင်ဆောင်ရွက်သွားမယ်လို့လည်းပြောကြပါတယ်။ Pesti Witaka Sawa ရဲ့သတင်းကိုမတ်သိန်ကြီးထိုက်ကပြောပြပေးမှာပါရှင်
။ American ပြည်တော်စုမှာနေထိုင်နေသူတွေအနေနဲ့အစိုးရအထောက်အပံ့အပေါ်အဓိကမှီခိုမှုကိုခွင့်မပြုတဲ့ဥပဒေသစ်ကို American နိုင်ငံသားဖြစ်ရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဌာနရဲ့ယာယီညွှန်ကြားမှု Ken Cuccinelli ကအင်ဂျီရောမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ကြိုးစားနေသူတွေနဲ့နိုင်ငံတွင်းနေထိုင်ဖို့ကြိုးစားသူတွေကိုအားကိုကိုရက်တည်နိုင်ရေးကိုအခုမူဝါဒအသစ်ကတွန်းအားပေးမှာဖြစ်တယ်လို့လဲယာယီညွှန်ကြားရေးမှူးကန်ကူချီနယ်လီကပြောပါတယ်
။ Today USCIS the agency I head as part of the Department of Homeland Security has issued a rule that encourages and ensures
American ပြောင်စုမှာနေလိုသူတွေဒါမှမဟုတ်လဲလာရောက်ဖို့စ조사နေသူတွေကိုအားကိုယ်ရက်တည်ရေးကိုတွန်းအားပေးမဲ့ဥပဒေစည်းမျဉ်းသစ်ကိုမိမိလုံခြုံရေးဝန်ကြီးဌာနရဲ့ဌာနတစ်ခုဖြစ်တဲ့ကျွန်တော်ဦးဆောင်တဲ့ USCIS အနေနဲ့ဒီကနေ့ကြေညာချက်ထုတ်ပါတယ်အမေရိကန်မှာခွင်လန်းရှာဖွေကြတဲ့ရွှေပြောင်းဝင်ရောက်လာသူတွေအောင်မြင်မှုရဖို့ကိုလည်းဒီဥပဒေကမြင့်တင်ပေးမှာဖြစ်ပါတယ
်အခုစည်းမျဉ်းသစ်က2019ခုနှစ်အောက်တိုဘာလ15ရက်နေ့မှာစတင်သက်ရောက်မှာပါ36လတာကာလအတွင်း12လကျော်အများပြည်သူခန်းစားခွင့်နေတဲ့ကတခုဓမ္မမဟုတ်လဲဒီထက်ပိုပြီးရယူနေသူကိုအစိုးရအထောက်အပံ့ကိုအဓိကမိခိုးသူအဖြစ်အခုဥပဒေသည့်အရာသတ်မှတ်မှာဖြစ်ပါတယ်အစိုးရထောက်ပံ့မှုခန်းစားခွင့်နှစ်ခုကိုတစ်လတာခန်းစားသူကိုလည်းနှစ်လတာအထောက်အပံ့ရယူမှုအဖြစ်သတ်မှတ်မှာပါအမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ဒါမှမဟုတ်လေနိုင်ငံသားအဖြစ်ပြောင်းလဲမဲ့သူတွေဟာအနာဂတ်မှာအစိုးရအထောက်အပံ့ကိုမိခိုးသူတွေဖြစ်မလာရေးရှောင်ရှားလိုတာလို့လေယာယီညွှန်ကြားရေးမှုကပြောပါတယ်ဒီမူဝါဒကဝင်ငွေနဲ့တဲ့ရွှေပြောင်းအခြေချသူတွေကိုမတရားသဖြင့်ပစ်မှတ်ထားတယ်ဆိုပြီးဝေဖန်တဲ့အပေါ်မှာလေယာယီညွှန်ကြားရေးမှုကူချီနယ်လီကအခုလိုတုံ့ပြန်သွားပါတယ်
Well, we certainly expect people of any income to be able to stand on their own two feet. And so,
when we need to meet to all of our coach out go yet ดีไหนบ่ကျွန်တော်တို့ကအသေးချာမျှော်လင့်ပါတယ်။ကိုကကိုကိုပြီးမယက်ดีနိုင်ဘူးဆိုရင်တော့ဒီချက်ကသူတို့ကိုအမြဲတမ်းနေထိုင်ခွင့်ပေးမလားဆိုတာဆုံးဖြတ်ချက်အပေါ်မှာအကြီးအကျယ်ကိုစိုးကြိုးတက်ရောက်မှုရှိစေမှာဖြစ်တာကြောင့်စင်းရဲချိုးတဲ့သူတို့အနေနဲ့ကိုကကိုကိုဘူးပြင်ဆင်ထားနိုင်ပါတယ်
။ American အစိုးရရဲ့အခုစီးမြင့်တဲ့မှာတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေခံနဲ့ဒုက္ခသည်တွေနိုင်ငံရေးခလုံးကွင်းရှောက်ထားသူတွေလူကုန်ကူးခံရတဲ့ဒုက္ခသည်တွေနဲ့အိမ်တွင်းအကြမ်းဖက်မှုတန်ခံခဲ့ရသူတွေကိုတော့ကင်းလွတ်ခွင့်ပေးမှာဖြစ်တယ်လို့လဲယာယီညွှန်ကြားရေးမှူးကပြောပါတယ်ဒီကင်းလွတ်ခွင့်ကိုတော့လွှတ်တော်ကပြဋ္ဌာန်းထားတာပါအမေရိကန်ပြည်ထောင်စုအတွင်းအမြဲတမ်းနေထိုင်ခွင့်အတွက်မိသားစုဝင်တွေကိုငွေကြေးထောက်ပံ့နိုင်ပါတယ်ဆိုပြီးနိုင်ငံသားတွေကဂရိခံဝင်ချက်ပေးရတဲ့မိသားစုအခြေခံနဲ့ရွှေပြောင်းအခြေချသူတွေအပေါ်မှာလည်းအခုစီးမြင့်သစ်ကတက်ရောက်မှုရှိမှာမဟုတ်ပါဘူးရွှေပြောင်းခြေချမှုဆိုင်ရာလှုပ်ရှားတဲ့အဖွဲ့တွေကတော့ဒီစီးမြင့်သစ်ကိုစန့်ကျင်ကြပါတယ်အဖွဲ့ပေါင်း200ကျော်ပါတဲ့နယူးယောက်ရွှေပြောင်းခြေချသူများဆိုင်ရာညွန့်ပေါင်းအဖွဲ့ကတော့ဒီဥပဒေသစ်ကနိုင်ငံသားကိုမနှစ်သက်တဲ့အစင်အတန်းခွဲခြားမှုအဖြစ်ပြောဆိုလိုက်ပြီးစန့်ကျင်သွားမယ်လို့လည်းဂရိပြူပါတယ်။တစ်ချိန်တည်းမှာပဲဝင်ငွေနဲ့ရွှေပြောင်းအခြေချသူတွေရဲ့အခွင့်အလမ်းနဲ့အခွင့်အရေးကိုကာကွယ်ပေးတဲ့ National Immigration Law Center ကလည်းဒီစီးမြင့်သစ်နဲ့ပတ်သက်ပြီးအစိုးရကိုတရားစွဲမယ်လို့ပြောပါတယ်။အမေရိကန်အခွင့်အမ်းပြည်သူတွေရဲ့ငွေနဲ့ကြားခံရတဲ့အကျိုးခံစားခွင့်တွေကိုသုံးမဲ့စင်းရဲတဲ့ရွှေပြောင်းအခြေချသူတွေကိုကန့်သတ်နိုင်ရင်းနဲ့တစ်ဖက်မှာတော့ပညာဓာတ်တွေနဲ့ချမ်းသာသူရွှေပြောင်းအခြေချသူတွေကိုအမေရိကန်မှာပိုပြီးလက်ခံရေးအစိုးရရဲ့ဂျိုးပန်းမှုနဲ့ဒီစီးမြင့်သစ်ကကန့်ညီနေတာပါအခုစီးမြင့်သစ်ကြောင့်တရားဝင်ရွှေပြောင်းဝင်ရောက်လာသူတွေမှာစိုးရိမ်စိတ်များစေပြီးသူတို့ခံစားခွင့်ရှိတဲ့အများပြည်သူဆိုင်ရာခံစားခွင့်တွေရယူနေတာရပ်သွားမဲ့အရေးရွှေပြောင်းအခြေချသူအရေးလှုပ်ရှားသူတွေနဲ့ပညာရှင်တွေကစိုးရိမ်နေကြပါတယ်ရှင
်သောတာရှင်များရှင်မြန်မာနိုင်ငံအနှံ့ပြားမှာလက်တလောကြုံတွေ့နေရတဲ့ရေဘေးဒဏ်ကြောင့်လူအတော်များများအသက်ဆုံးရှုံးခဲ့ရတယ်လို့လမ်းမဆက်သွယ်ရေးတွေပြတ်တောက်ပြီးလူထောင်ပေါင်းများစွာဟာလည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်နှစ်စဉ်ကြုံတွေ့နေရတဲ့ဒီရေဘေးဒဏ်ခံရသူတွေအတွက်ဘေးတွေမှာအကူအညီပေးတာထက်ရေကြီးမှုဒဏ်တက်တာအောင်ဘာတွေကြိုတင်လှုပ်ဆောင်ထားတယ်မှတည်းဆိုတာနဲ့နိုင်ငံတော်အစိုးရအနေနဲ့ရောပြည်သူတွေအတွက်ဘလို့ရေရှည်ပြင်ဆင်မှုတွေလှုပ်ထားပေးတယ်မှတည်းဆိုတာတွေကိုအခုလာမယ့်အင်္ဂါညဓာတ်ရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ရဲ့ရုံးဖုန်းနံပါတ် 1-239-382-9994 ကိုကြိုတင်ဆက်သွယ်နိုင်တယ်လို့အီးမေးလ်နဲ့မေးခွန်းတွေကိုကြိုတင်ပေးပို့ထားလိုသူတွေအနေနဲ့ burmese@voanews.com ကိုရေးသားပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ဖီယိုအမေရိကန်တန်ရဲ့ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ညဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုဇက်တိုက်နားဆင်ကြရမယ်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေထဲမှာတော့ထိုင်းနိုင်ငံကစောက်လုပ်ရေးလုပ်ငန်းတစ်ခုမှာမြန်မာအလုပ်သမားတွေသေဆုံးထိခိုက်ခဲ့ရတဲ့ဖြစ်ရပ်တစ်ခုကိုပြောပြပေးမှာပါ။ထိုင်းနိုင်ငံတောင်ပိုင်းဖူကက်မြို့မှာဩဂုတ်လ17ရက်တနင်္ဂနွေနေ့ကစောက်လက်စကွန်ဒိုတိုက်ခန်းတစ်ခုပြိုကျခဲ့တဲ့အတွက်မြန်မာစောက်လုပ်ရေးအလုပ်သမား3ဦးသေဆုံးပြီး10ဦးဒဏ်ရာရသွားပါတယ်။အပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းဖူကက်ခရိုင်ရဝိုင်မြို့မှာစောက်လုပ်စဲ BIC Galaxy Condo တိုက်ခန်းတစ်ခုပြိုကျခဲ့တာပါဒီတိုက်ခန်းမှာမြန်မာနိုင်ငံသားရွှေပြောင်းလုပ်သမားများကွန်ကရစ်ကြံကင်းလောင်းနေတဲ့အချိန်မှာအလေးချိန်မနိုင်အောက်ခြေမခိုင်ပဲပြိုကျသွားခဲ့တာဖြစ်ပါတယ်အဆောက်အဦပြိုကျမှုကြောင့်မြန်မာနိုင်ငံသား3ဦးသေဆုံးခဲ့ပြီး2ဦးကတော့ဒဏ်ရာပြင်းထန်ခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
အခုနောက်ဆုံးဟိုပါပေါ့ဟိုသုံးတဲ့လူက3ယောက်ပေါ်မှာလေအဲ့ဒါကနောက်ဆုံးအလောင်းကတော့ဒီနေ့မနေ့အဲထုတ်လို့ရတယ
်
ဒီနေ့မနေ့မှာထုတ်လို့ရတာပေါ့ဟိုမနေ့ရတယ်ပေါ့အဲ့ဒါကညမ်းပြိုကျတာပေါ့မှာညမ်းပြိုတယ်ဆိုတာလည်းပြောရရင်တော့သူတို့အောက်မှာထားထောက်ဒီမခိုင်တဲ့သဘောကြီးရဲ့အဲ့ဒါကြောင့်ပြိုကျတယ်တာဒါအဲ့ဒီကပြိုတဲ့နေရာပြောတဲ့လူတွေပေါ့ကျွန်တော်လည်းအခုပဲကျွန်တော်အဲ့ဒီ site ကနေထွက်လာတာအာနည်းနည်းပြင်းတဲ့လူက2ယောက်ရှိတယ်မှာအဲ့ဒါဆေးုံပါပဲ။ကျန်တဲ့လူတွေကတော့တချို့ခြေထောက်ထိတဲ့လူတွေရှိတယ်။တချို့နည်းနည်းပွားပေါ့လေ။လက်တွေကျအဲ့ဒါတွေကတော့ပြန်ရှင်းလာပြီခင်ဗျာ
။ပြိုကျနေတဲ့အဆောက်အဦရဲ့အောက်မှာပိတ်မိသေဆုံးနေခဲ့တဲ့မြန်မာနိုင်ငံသား2ဦရဲ့အလောင်းကိုတော့ဩဂုတ်လ17ရက်နေ့ကတည်ထုတ်နိုင်ခဲ့ပြီးဩဂုတ်လ12ရက်နေ့မနေ့မှာတော့နောက်ထပ်အလောင်းတစ်လောင်းကယ်ဆယ်ရေးသမားတွေကထွက်ယူနိုင်ခဲ့တာဖြစ်ပါတယ်။အခင်းဖြစ်ပွားတဲ့နေရာကိုဒုတိယမြို့ပိုင်းပညာဝတ်နဲ့မြို့နယ်အာဏာပိုင်တွေကလာရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။အခုလိုမျိုးမတော်တဆဖြစ်မှုအတွက်စောက်လုပ်ရေးကုမ္ပဏီကအပြည့်အဝတာဝန်ယူပေးရမှာဖြစ်ပြီးတေဆုံးတန်ရာရသူတွေအတွက်လည်းမြမရေးဆောင်ရွက်နေတဲ့အလုပ်သမားအဖွဲ့တွေကကူညီဆောင်ရွက်ပေးစီလိုကြောင်းမြမအလုပ်သမားမိသားစုဝင်တွေကပြောပါတယ်။အလုပ်သမားတွေပို့တဲ့အေဂျင်စီတွေနဲ့ဆွေးနွေးဖို့အတွက်မြမအလုပ်သမားတန်ရာရှိတွေကတော့ဖူးခဲမြို့ကိုလာနေကြပြီလို့လည်းဦးမင်းဦးကဆိုပါတယ်။တည်ဆုံးသွားသူတွေဟာတရားဝင်အထောက်အထားများရှိတာကြောင့်နိနာကြီးရရှိအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းအလုသမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်
။မအေးအေးမှပြောပြသွားတာပါရှင်။အခုတော့ဒုတိယကမ္ဘာစစ်အတွင်းကချင်းစစ်သည်တွေကိုဗြိတိန်အခြေစိုက်အဖွဲ့တစ်ခုကအကူအညီပေးမယ့်အကြောင်းနားဆင်ကြရမှာပါ။ဒုတိယကမ္ဘာစစ်အတွင်းမြန်မာနိုင်ငံမှာရှိတဲ့ British စစ်တပ်ကိုအကူအညီပေးခဲ့တဲ့ချင်းလူမျိုးစစ်သားတွေနဲ့သူတို့ရဲ့ဇနီးတွေကိုငွေကြေးအရအကူအညီထောက်ပံ့ပေးဖို့ Britain အခြေစိုက် Health for Forgotten လို့ခေါ်တဲ့အမေရော့ဂန်မဟာမိတ်တပ်သားများကူညီချင်းပရာဟိတအဖွဲ့ကစီရင်ကောက်ယူနေပါတယ်။ဒီအဖွဲ့ကိုယ်တိုင်အရင်ကစီရင်ကောက်ယူတာတွေရှိခဲ့ပေမဲ့လည်းကြံတဲ့သူတွေများတဲ့အတွက်စီရင်ဆက်ကောက်နေပြီးမှန်ကန်ရင်ငွေကြေးအကူအညီတွေပေးသွားမယ်လို့ချင်းအဖွဲ့စီတွေကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာသတင်းတော့ကိုဇော်ထက်ကသတင်းပေးပို့ထားပါရရှင
်အမေရော့ဂန်မာမိတ်တပ်သားများကုညီချင်းပရာဟိတအဖွဲ့ကဒုတိယကမ္ဘာစစ်အတွင်းကဗြိတိရှစစ်တပ်ကိုကုညီခဲ့တဲ့ချင်းစစ်သားတွေကိုငွေကြေးပြန်လည်ထောက်ပံ့ဖို့2015ခုနှစ်ကတည်းကဟာခါမြို့မှာစည်ရင်ကောက်ယူရာတွေလုပ်ခဲ့ပေမဲ့ချင်းမြောက်ပိုင်းမှာနောက်ထပ်အများပြားကြံသေးလို့အခုဆက်ပြီးစည်ရင်ပြုစုနေကြောင်းချင်းသမိုင်းဆိုင်ရာချက်လက်တွေသူတည်တနာလုပ်နေတဲ့စလိုင်းဖန်ကျုံညံက VOA ကိုပြောပါတယ
်ဥစ္စာတည်ဆုံးတော်ပေးတဲ့သူတွေကြတော့သူတို့တကယ်လို့သူတို့မိမအသက်ရှင်သေးလို့ရှိရင်အာသူတို့မိမကိုသူတို့ထောက်ပံ့တယ်။နှစ်ဦးစလုံးဆုံးပြီးသွားပြီဆိုရင်တော့သူတို့အာထောက်ပံ့ခြင်းမပေးတော့ဘူး။ပြီးတော့သူတို့သားသမီးတွေကလည်းသူတို့ထောက်ပံ့ခြင်းရပိုင်ခွင့်မရှိဘူးပေါ့။ဒီဗြိတိရှစစ်မှုထမ်းတာကတောင်များသွားချင်းပင်နဲ့မြောက်ပိုင်းလူတွေများတော့အဓိကဒီဖလမ်းနဲ့ဟာခါနဲ့တီးတိမ်နေရလူတွေတော်တော်များတယ်။တောင်ပိုင်းမှာဆိုရင်၄-၅ယောက်လောက်ပဲရှိတယ်။ဥပမာဆိုရင်ဘိုတိုက်ချွန်ရဲ့အောင်ဆန်းသူရဲ့တိုက်ချွန်ရဲ့အမျိုးသမီးနဲ့တက်ရှင်သေးတယ်သူကလည်းဒီ2000ကျော်ကသူတို့ထောက်ပံ့ကြည့်ပေးနေတာနှစ်နှစ်သုံးနှစ်ရှိပြီပေါ့
စည်ရင်ပြုစုထားတဲ့အတိုင်းဆိုရင်ဒုတိယကမ္ဘာစစ်အတွင်းဗြိတိရှစစ်တပ်ကိုကူညီခဲ့တဲ့ကလေးနဲ့ကပေါ်မြို့နယ်တဝိုက်ကချင်းစစ်သားအယောက်200ဝန်းကျင်လောက်ရှိပါတယ်ထောက်ပံ့ကြည့်ရဖို့သူတို့တောင်းထားဆောင်ခဲ့တဲ့အထောက်အထားနဲ့တမိုင်းတပ်ပုံအချက်အလက်အပြည့်အစုံကိုဒီပရာဟိတအဖွဲ့ရဲ့အင်တာနက်ဆာမင်နာကိုပေးပို့လျှောက်ထားရမယ်လို့ချင်းလူခွင့်ရဲ့အဖွဲ့ CHRO ရဲ့ပြန်ကြားရေးတောင်းခံစလိုင်းတေရာကပြောပါတယ်။အများစုကထောက်ထားပြည့်စုံမရှိတော့လို့ထောက်ပံ့ကြေးရဖို့အခက်အခဲဖြစ်မှာစိုးရိမ်နေကြောင်းချင်းစစ်သားဟောင်းတယောက်ရဲ့တမိဖြစ်သူဒေါ်အဲငိုင်းမန်ကပြောပါတယ်
။ကျွန်မအဖေသုံးနာလည်းတော်တော်ကြာပြီဆိုတော့စာရွက်စာရမ်းတွေတပ်ပုံတွေပါတယ်
မရှိတော့ဘူးဒါပေမဲ့ medal 3ခုရှိတယ်ဘောအမေကလည်းတော်တော်ဦးနေပြီလေသေးရဲ့ pension မိသားစု pension 5000လောက်နဲ့အဲဆားဆိုင်ဘာမှမလောက်ဘူးလေမလောက်တဲ့အခါကျတော့အဲ့လိုထောက်ပံ့ကြည့်ရမယ်ဆိုရင်ကျမတို့မိသားစုဝမ်းသာရတာပေါ့
ဒီပရာဟိတအဖွဲ့ကချင်းပြည်နယ်တင်မဟုတ်ပဲကချင်နဲ့ကရင်ကဗြိတိရှဆက်သားတွေကိုကူညီခဲ့သူတွေကိုလည်းငွေကြေးအရထောက်ပံ့တာတွေလည်းရှိပါတယ်အမေရောဂါမှာမိတ္တသားများကူညီခြင်းပရာဟိတလုပ်ငန်းဟာအခု12နှစ်ရှိပြီဖြစ်တဲ့ဗြိတိရှဆိုတော့ဒိမ်းဖာရာလင်းရဲ့ပရာဟိတလုပ်ငန်းတွေထဲကတစ်ခုဖြစ်ပါတယ်သူကအသက်15နှစ်မှာတချင်းစဆုပ်ခဲ့ပြီးသူ့ရဲ့တချင်းတချို့ကဒုတိယကမ္ဘာစစ်အတွင်းကဗြိတိရှစစ်သားတွေယုံကြည်ချမ်းနဲ့စိတ်ခွန်အားပေးခဲ့တယ်လို့ Forces သတင်းကွန်ရက်မှာဖော်ပြထားပါတယ
်ကိုဇော်ထက်ပြောပြသွားတာပါရှင်အရှဆင်အရေးအတွက်ဒုတိယအများဆုံးရှိတဲ့မြန်မာနိုင်ငံမှာဆင်မျိုးတုံးမဲ့အန်ဒီရဲနဲ့ဂျုံနေရတာကြောင့်ထိမ့်သိမ်းစောင့်ရှောက်ဖို့အသိပညာပေးတဲ့အနေနဲ့နိုင်ငံတော်ဆင်စခန်းတွေမှာဩဂုတ်လ12ရက်နေ့ကမ္ဘာဆင်များနေ့အထိမ်းအမှတ်ကိုကြဲကြဲပြန့်ပြန့်ကျင်းပခဲ့ပါတယ်ဒီအကြောင်းပြည်စုံကိုတော့ကိုထက်အောင်ခန်းကပြောပြမှာပါရှင
်ကမ္ဘာပေါ်မှာအိန္ဒိယပြည်အရှဆင်အရေးအတွက်ဒုတိယအများဆုံးရှိတဲ့မြန်မာနိုင်ငံမှာကမ္ဘာဆင်များနေ့ကိုနိုင်ငံတော်မှာရှိတဲ့ဆင်စခန်းတွေမှာကျင်းပပြုလုပ်ကြပါတယ်ကမ္ဘာဆင်များနေ့အထိမ်းအမှတ်ကျင်းပရတဲ့ပတ်သက်လို့ငလိုက်စကန်းသာဆင်စကန်းရဲ့တာဝန်ခံဦးမင်းသက်ဆွေက
ဟာလေးမျိုးစုံပြောက်ွယ်တော့မဲ့ဆင်တွေကိုထင်းလေးစောက်ရှောက်ဖို့အတွက်အလုံးဟာအသိပညာပေးဟိုဟာပေးကျင်းပတာခင်ဗျအဓိကတော့ဟိုဆင်မနေ့ဟိုကျင်းပတော့ကျွန်တော်ဒီဆင်တွေကိုဟိုဘယ်လိုပုံမျိုးသူကလူတန်းအဆင်တွေပို့ပြီးချစ်ခင်မြန်လို့တက်ဟိုဘူးသူတာပေးရတယ်ကျွန်တော်တို့ကအများကြီးပျော်ပါတယ်ဟုတ်
2021ခုနှစ်ကကောက်ထားတဲ့စင်းစရာတွေကမြန်မာနိုင်ငံမှာတောဆင်ရိုင်းကောင်ရီ1000ကနေ1500ကျားရှိပါတယ်။ဒါပေမဲ့2010ကနေ2019ခုနှစ်ထိ9နှစ်တွင်းတောဆင်ရိုင်း122ကောင်တက်ခံခဲ့ရပါတယ်။စင်းတွေအများဆုံးတက်ခံနေရတာဟာပဲခူးတိုင်းနဲ့အေရဝတီတိုင်းတို့မှာဖြစ်ပါတယ်။ရန်ကုန်တိုင်းမှာတော့စင်ထင်းထင်းကာကွယ်တွေလုပ်တဲ့အကျိုးဆက်ကြောင့်တောဆင်ရိုင်းတက်ဖြတ်မှုမရှိတာတစ်နှစ်ကျော်ရှိပြီဖြစ်ပါတယ်။တောဆင်ရိုင်းတွေတက်ဖြတ်ခံရတာကိုကာကွယ်ထိန်းသိမ်းတဲ့အပိုင်းနဲ့ပတ်သက်လို့ရန်ကုန်တိုင်းဒေသကြီးတတော်ဦးစီးဌာနညွှန်ကြားရေးမှူးဦးသိန်းတို့က
ကျွန်တော်တို့ရန်ကုန်တိုင်းစစ်ဌာနရုပ်ကလည်းကျွန်တော်တို့ဟိုဒီတိုက်အင်အားကူညီပေးပါတယ်ခင်ဗျ။အဒီအဖွဲ့တွေနဲ့လည်းကျွန်တော်တို့ကဒီတရားမဝင်တဲ့စီရှောက်ပန်းစည်းနဲ့ဒီစမုတ်စိုးတွေရဲ့ရန်ရန်နေပြီးတောဆင်ရိုင်းတွေကာကွယ်ဖို့အတွက်ဒီတော်ထဲမှာလက်လေပြီးတော့ဒါတွေလည်းကျွန်တော်တို့ဆောင်ရွက်တာရှိပါတယ်ဒါဒီရဲ့ activity တွေရဲ့နောက်တစ်ခါကျွန်တော်ရန်ကုန်တိုင်းကစင်မုတ်ဆိုးတွေကိုဖန်ဆီးကြပြီးတဲ့အရာကျွန်တော်တို့တရားရုံးကလည်းဒါထောင်းသုံးနှစ်ချခဲ့တာရှိပါတယ်ဆိုတော့ဒီဟာတွေရဲ့အကျိုးတရားမှုတွေလည်းပါပါတယ
်မြန်မာနိုင်ငံမှာတောဆင်ရိုင်းတွေမျိုးတုံးပျောက်ကွယ်မသွားအောင်ထိန်းသိမ်းလုပ်တဲ့နေရာမှာလည်းခက်ခဲတွေရှိနေပါတယ်ဒါနဲ့ပတ်သက်လို့ WWF မြန်မာရဲ့အကြီးအကဲဆက်သွယ်ရေးတာဝန်ခံကိုရဲမင်းတွင်က
စင်ထင်းသိင်းနဲ့ပတ်သက်ရင်တော့အခက်အခဲကအဓိကတော့ဒီစင်ဒီတော့စင်နဲ့သူဟိုကြေးရွာမှာနေတဲ့သူတွေနဲ့ကြာပဋိပက္ခပါနော်အဲ့ဒီဟာလေးတွေရှိနေတဲ့အခါကျတော့ဟိုတစ်ခါတလေကြရင်ဒီစင်တွေကိုထင်းသိင်းဖို့ဆိုပြီးဒေသခံတွေကိုပြောရတဲ့ခါမှာခက်ခဲလေးရှိတာပါနော်ဥပမာဆိုလို့ရှိရင်တော့စင်တွေစိုက်ကင်းတွေဝင်ချက်တာမျိုးတော့ရွာတွေထဲကိုဝင်လာလို့ဒီစီပျောက်တွေဖြစ်တာမျိုးတွေရှိကြတဲ့အခါကျတော့တို့တီးရွာနေတဲ့လူတွေနေကြတော့ဒီစင်ကိုထိမ့်သိမ့်ဖို့ပြင်းရတာနည်းနည်းဖြစ်တယ်ပေါ့နော်အဲ့တော့ဒီစင်နဲ့လူနဲ့ပฏิပက္ခတွေကိုပါဖြည့်ရှင်းပေးနိုင်ပါပဲစင်ထိမ့်သိမ့်တာပို့ပြီးတော့အစဉ်ပြေရောအဲ့ဒီကြောင့်စင်ထိမ့်ရေဟောဒီစောစင်နဲ့လူနဲ့ကြားပฏิပက္ခကိုတကြိမ်နဲ့ဖြည့်ရှင်းဖို့တော့ကျွန်တော်တို့စူးစမ်းနေပါတယ်
2019ခုနှစ်ကကောက်ထားတဲ့စင်းစရာတွေကမြန်မာနိုင်ငံမှာတပတ်ကိုစင်ကောင်နှုံးတက်ခံနေရပါတယ်။ဒီနှုံးတိုင်းတာတက်ခံနေရမယ်ဆိုရင်တော့အာရှဆင်ရေအတွက်ဒုတိယအများဆုံးဖြစ်တဲ့မြန်မာနိုင်ငံမှာစင်နေမျိုးတုံးပြောက်ွယ်မဲ့ဘေးရန်နေနဲ့ရင်ဆိုင်ရမှာလည်းဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင် VOA American တန်ကနေ2019ခုနှစ်ဩဂုတ်လ13ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2440 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA website လိပ်စာ burmese.voanews.com တို့ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ချောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ကန်းစာနဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာက
ခြုံပြောမယ်ဆိုရင်တော့တိုင်းပြည်စီးပွားရေးသည်ငြိမ်ပြီးတော့ဟိုအားပြော့နေတဲ့အနေအထားမှာတော့တေချာပေါက်တွေ့ရတယ်လူတွေရဲ့ purchasing power ကျသွားတာကိုလည်းတွေ့ရတယ်
ဒီအချိန်နဲ့အခု
ကျွန်တော်တို့ကတော့ market mechanism ရတော့ market ကြီးကတိတ်ပြီးတော့အေးသွားပြီဆိုတော့တစ်ချိန်မှတော့နည်းနည်းတော့ပြန်လိုက်လာမယ်ပေါ့နော်ဒါပေမဲ့
ရွှေနန်းတော်စိန်ရွှေရတနာစိုင်ပန်ရှင်နဲ့ VOA ရဲ့တွေ့ဆုံမေးမြန်းခန်းကိုနားဆင်ကြရမှာဖြစ်တယ်လို့တုဒ္ဒဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလစောင်းပါရှင်တွေရဲ့အဘော်မပြတ်ကိုဝင်းမင်းနဲ့အတူကောက်နှုတ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင်
ဒေါန်ဆန်းစုကြည်ဘာဖြစ်သွားခဲ့တာလဲမြန်မာနိုင်ငံကလူခွင့်ရေးမရှိတဲ့ဆောင်မြင့်မြတ်မှုမှကြာဆင်းခဲ့ရခြင်းဆိုတဲ့ခေါင်းစဉ်နဲ့ American Lansing ထုတ် The Atlantic Magazine ရဲ့ September လထုတ်စာဆောင်ထဲမှာဆောင်းပါရှင် Barrons ကဝေဖန်ရေးသားထားပါတယ် American သမ္မတဟောင်း Barack Obama ရဲ့လက်ထောက်အမျိုးသားလုံခြုံရေးအကြံပေးဖြစ်ခဲ့ပြီးဒေါန်ဆန်းစုကြည်ကို Obama ရဲ့မြန်မာပြည်ခရီးစဉ်နဲ့ဒေါန်ဆန်းစုကြည်ရဲ့အင်ပီရိုခရီးစဉ်တွေအပြင်သီးသန့်လည်းနောက်ထပ်တွေ့ခဲ့တဲ့ Barrons ကဒေါန်ဆန်းစုကြည်ဟာ2012ခုနှစ်နိုဝင်ဘာလမှာစတွေ့တုန်းကမျောလင်းချက်တွေအများကြီးပေးနိုင်ခဲ့တယ်လို့အစချေရေးသားခဲ့ပါတယ်။သမ္မတဟောင်းအိုဘားမာသမ္မတဝင်ပြိုင်မှုရှိခဲ့တဲ့အဲ့ဒီချိန်ကအမေရိကန်နိုင်ငံကြီးဝန်ကြီးဟီလာရီကလင်တန်တို့နဲ့အတူတွေ့ခဲ့တဲ့ဒီသမ္မတဝင်ပထမဆုံးပွဲမှာပဲလူခွင့်ရေးမရှိတဲ့ဆောင်ဖြစ်လာတဲ့ဒေါန်ဆန်းစုကြည်ကဒီမိုကရေစီအတွက်လွှတ်တော်ကနေစကြိုးပမ်းနေတာတွေကိုဂုဏ်ယူစွာပြောရင်းမရှိတဲ့ဆောင်မဖြစ်ချင်ခဲ့ဘူးနိုင်ငံသမားအဖြစ်ပဲအမြဲရက်တည်ခဲ့တာပါလို့ပြောခဲ့ကြအောင်ဆောင်းပါရှင်ဘရော့စ်ကဆိုပါတယ်။ဒါပေမဲ့ဒေါန်ဆန်းစုကြည်အနေနဲ့ရွေးကောက်ပွဲနိုင်ပြီး2016ခုနှစ်မှာနိုင်ငံတော်အတိုင်ပင်ခံဖြစ်အစိုးရတာဝန်ယူလာချိန်မှာတော့လူခွင့်ရင်းတဲ့တည်နှလုံးလက်မှုတွေကိုထိန်းချုပ်တာတွေဖြစ်လာပြီးရိုဟင်ဂျာမွတ်စလင်အရေးမှာလူခွင့်ရင်းပြင်းပြင်းထန်ထန်ချိုးဖောက်လာတယ်လို့ကုလသမဂ္ဂဘက်ကစွပ်စွဲမှုတွေရှိလာကအရင်ရထားတဲ့နိုင်ငံတကာစုတွေပြန်ရောက်ခံရခဲ့တယ်လို့ဆောင်းပါရှင်ကထောက်ပြလိုက်ပါတယ်။အခုလိုနိုင်ငံတကာဘက်ကပြင်းပြင်းထန်ထန်ဝေဖန်လာတာတွေရှိပေမဲ့ရိုဟင်ဂျာရေးမှာစူးစူးဝါးဝါအဆင့်ထိမဖြစ်အောင်ဒေါန်ဆန်းစုကြည်အနေနဲ့တားမြစ်ခဲ့တာမရှိသလောက်နေခဲ့တယ်။ဒါကလည်းအရင်လူခွင့်ရေးမရှိတဲ့ဆောင်ဘဝမှာတုန်းကကြမ်းကြမ်းခံခေါင်းမှတင်းခံနေခဲ့တဲ့စိတ်နဲ့ဆက်လုသွားခဲ့ပုံရတယ်လို့အနောက်နိုင်ငံတန်တမန်တူးကပြောတာကိုဆောင်းပါရှင်ကကိုးကားထားပါတယ်။ဒါအပြင်ဒေါန်ဆန်းစုကြည်ကိုအဓိကအားထက်ခဲ့တဲ့မြန်မာဒီမိုကရေစီပြောင်းလဲထွက်အားပေးဖို့သမ္မတဥဘာမလက်ထက်ကမြန်မာသမ္မတဟောင်းဦးသိန်းစိန်ကိုအင်ပီရိုကိုဖိတ်ခဲ့တဲ့ပေါ်လဲလွှတ်တော်မှာအတိုက်ခံဖြစ်ခဲ့တဲ့ဒေါန်ဆန်းစုကြည်ကမကြိုက်ခဲ့ဘူးလို့ဆောင်းပါရှင်ကဆိုပါတယ်။အဲ့ဒီအချိန်2013ခုနှစ်မှာဦးသိန်းစိန်စိုးရအနေနဲ့လူခွင့်ရေးဖိနှိပ်မှုတွေကိုဖြေလျှော့ပေးပြီးငြိမ်းချမ်းရေးကိုအမြန်လှုပ်ဆောင်ကရိုဟင်ဂျာရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းပြီးဖြေရှင်းမှုစူးစမ်းနေချိန်မှာဒေါန်ဆန်းစုကြည်ကလည်းသူ့လက်ထက်မှာဒီကိစ္စတွေကိုကောင်းကောင်းဖြေရှင်းပေးမယ်လို့အပြိုင်ကတိပေးခဲ့ကြောင်းဆောင်းပါရှင်ကဆိုပါတယ်။ဒါပေမဲ့ဒေါန်ဆန်းစုကြည်ကပထမဆုံးလုပ်ရမှာကဖွဲ့စည်းပုံပြောင်းလဲဖြစ်တယ်ဒီမိုကရေစီမရှိဘဲလူခွင့်ရေးမရှိနိုင်ဘူးလို့ဆက်ပြောခဲ့ကသူနိုင်ငံတော်အတိုင်ပင်ခံဖြစ်လာချိန်မှာလဲနိုင်ငံအတွက်ရေရှည်အမျှော်အမြင် vision ကိုဖော်ပြပေးဖို့အိုဘားမားအစိုးရဘက်ကတိုက်တွန်းခဲ့ချိန်မှာလဲနေပြည်တော်မှာပဲသီးသန့်အောင်းနေခဲ့တယ်လို့ဆောင်းပါရှင်ကဝေဖန်ထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံဟာအရှိကိုမကြည့်ခင်အရှိမြောက်ဘက်ကိုအရင်ကြည့်ရမယ်ဆိုတဲ့ခေါင်းစဉ်နဲ့အခေါ်လာစစ်နှစ်ရဲ့နေဆွဲနဲ့East Asia Forum မှာရေးထားတဲ့ဆောင်းပါးတစ်စောင်ကိုပြောပြခြင်းပါတယ်။ဆောင်းပါးရှင်စုဘဲဘာဟူမစ်ကအိန္ဒိယရဲ့အရှိမျောဝါဒဟာ1990ပြည့်လွန်နှစ်တွေအတွင်းအရှိနဲ့အရှိတောင်အာရှမှာကုန်သွယ်ကူးသန်းကိုအဓိကထားခဲ့ကြောင်းပြောပြီးမြန်မာနိုင်ငံကအာဆီယံအဖွဲ့ဝင်ဖြစ်လာပြီးတဲ့နောက်ကြတော့အရှိမျောဝါဒလို့ခေါ်တဲ့မူဝါဒစီဖြည်းဖြည်းချင်းကူးပြောင်းသွားပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေမှာအခြေခံအဆောက်အဦစီမံကိန်းတွေအတော်များများကိုမှတ်တည်ခဲ့တယ်လို့ရေးသားထားပါတယ်။အိန္ဒိယနိုင်ငံရဲ့အရှေ့မြောက်ပိုင်းဒေသဟာအိန္ဒိယရဲ့အဓိကကုန်သွယ်မိုင်းနဲ့ဆက်ဆက်နေပြီး အဲ့ဒီကတဆင့်အရှိနဲ့အရှိတောင်အာရှနိုင်ငံတွေနဲ့လည်းဆက်ဆံနေပါတယ်။ဒါဟာတရုတ်နိုင်ငံမှာယူနန်ပြည်နဲ့အရေးပါတာနဲ့အလားတူတူပါတယ်။အဲ့ဒီလိုအချက်အချာဒေသမှာနာဂသဘုံတွေလည်းကြီးစိုးနေသလိုစီးပွားရေးအချက်အချာလည်းဖြစ်နေပြီးဒေသရင်း BCIM လို့ခေါ်တဲ့ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာစီးပွားရေးအဖွဲ့နဲ့BIMSTIC လို့ခေါ်တဲ့ဘင်္ဂလားပင်လယ်ခွေ့ဒေသရင်းနိုင်ငံများစီးပွားရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးအဖွဲ့တွေလို့အဖွဲ့တွေအတွက်လည်းအရေးပါနေတာဖြစ်ပါတယ်။နာဂခွက်ထွက်ရေးသဘုံနေနဲ့ညှိနှိုင်းဆက်ဆက်ပြီးနှစ်20ကြာလာတဲ့အထိအိန္ဒိယဟာရေရှည်ဖြည့်ရှင်ရေးအတွက်အပြေရှားနေရတော့မှာပဲ။ပါကစ္စတန်နဲ့တရုတ်ကကြောရောက်နောက်ခံပေးထားတဲ့လက်နက်ကင်နာဂသဘုံတွေဟာကိုလိုနီခေတ်နောက်ပိုင်းနိုင်ငံတည်ဆောက်ရေးမှာအိန္ဒိယအတွက်စိန်ခေါ်မှုတစ်ခုဖြစ်နေခဲ့တာပါ။ဘိုဒိုစ်ဒီမာဆာစ်ကာဘီနက်ခါစစ်စတဲ့သဘုံအဖွဲ့တွေလိုပဲမီဆိုမနီပူနဲ့အာတန်သဘုံတွေလည်းရှိပါသေးတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပေါ်ချင်းတော်ချင်းများလာနေတာကြောင့်အိန္ဒိယအစိုးရဟာစစ်တပ်နဲ့ပြည်သူစစ်တွေတက်ဖြန့်ထားတယ်။ဘူတန်နဲ့ဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့တွေကသူတို့နယ်မြေတွေထဲလာပြီးအခြေချတဲ့အိန္ဒိယအရှိမြောက်ပိုင်းကသဘုံတွေကိုမောင်းထုတ်ခဲ့ပါတယ်။ဒီတော့မြန်မာနိုင်ငံရဲ့အနောက်မြောက်ဖက်စကိုင်းတိုင်းဒေသကြီးမှာအခြေချပြီးအိန္ဒိယကိုပုံကန်နေတဲ့သဘုံအုပ်စုတွေကိုစစ်ဆင်ရေးလုပ်နိုင်ဖို့အိန္ဒိယဟာမြန်မာစစ်တပ်နဲ့ဆက်သွယ်ဆောင်ရွက်ရပါတယ်။အိန္ဒိယရဲ့အရှိမြောက်ပိုင်းဒေသဟာသဘာဝတည်ရန်စာတရီရေနံနဲ့သဘာဝဓာတ်ငွေ၊ကြောင်မီးသွေးနဲ့ယူရေနီယံနောက်ပြီးလက်ဖက်နဲ့ရာဘာစတဲ့စိုက်ပျိုးရေးလုပ်ငန်းတွေလည်းရှိပေမဲ့နယ်မြေမတည်ငြိမ်မှုကြောင့်ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေကတော့နည်းလာပါတယ်။နောက်ဆုံးမှာတော့ဒီတောင်းချမ်းသူအဖွဲ့တွေနဲ့နိုင်ငံရေးအရာညှိနှိုင်းဆွေးနွေးမှုတွေမရှိဘဲနဲ့တော့ဒေသရင်းမှာအရှိနဲ့အရှိတောင်အာရှကိုခီးပေါက်ချင်နေလို့မရဘူးလို့ဆောင်းပါရှင်ကသုံးသပ်ထားပါတယ်ရှင
်။ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်VOA American Tan ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါလေရှင်။အခုဆက်ပြီးနားဆင်လေ့လာကြရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကအစီအစဉ်ပို့ချပေးမှာပါရှင
်။တော်ရရှိများရှင
် Hot water
ရေနွေ
Cold water
ရေအေးစသဖြင့်အသုံးနှုန်းတွေဟာရိုးရိုးရင်းနှီးပါအသုံးများလာပါလေထူးခြားတဲ့အချက်တစ်ချက်ကတော့ဒီအသုံးနှုန်းတွေအလုံးဟာအခြေအနေသိပ်မလှကြတဲ့အသေးပေကိုဖော်ဆောင်ကြတယ်ဆိုတာပါပဲဥပမာအဖြစ
် in the hot water
ဆိုတဲ့အသုံးနှုန်းဟာဒုက္ခအကြီးအကျယ်ရောက်နေတယ်လို့အသေးပေရပါလေစာလုံးပေါင်းက in အထဲမှာ the the hot hot water water ရေနွေးလို့အသေးပေရတော့ရင်ွေထဲရောက်နေတယ်လို့တိုက်ရိုက်အဓိပ္ပာယ်ရပါတယ်။လက်တွေ့ဘဝမှာတော့ဒုက္ခအကြီးကျယ်ရောက်နေတယ်ဆိုရင်ဒီအသုံးကိုညှို့အသုံးပြုလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Joe is really in hot water now. His girlfriend just found out he is seeing another woman.
Joe တယောက်တော့ဒုက္ခရောက်နေပြီဗျ။သူနောက်အမျိုးသမီးတယောက်နဲ့တွေ့နေတာသူ ਈਸਾ ကတည်သွားပြီလို့အတိပေရပါတယ် in the hot water ကဒုက္ခရောက်နေတယ်လို့အတိပေရတော့ဆန့်ကျင်ဘက်ဖြစ်တယ
် cold water
ဆိုတဲ့ရေအေးကကောကောင်းတဲ့အတိပေများဆောင်းမလားလို့ယူဆချက်ရှိပါတယ်ဒီလိုတော့လည်းမဟုတ်သေးပါဘူးအထူးသဖြင့်
to throw cold water
ဆိုတဲ့အသုံးနှုန်းမှာ ဆာလုံပေါင်းက THROW throw ဖြစ်တာ COLD ကိုလာအေးတာ WATER water ကရေးဆိုတော့စကပိုက်တစ်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေးအေးနဲ့ဖြစ်လိုက်တယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပေမဲ့လို့ idiom အဓိပ္ပာယ်ကတော့အကြဉာဏ်တစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအာမပေးတဲ့သဘောဖြစ်ပါတယ်တနည်းအားဖြင့်တော့ထတောက်ဖို့ဟန်ပြင်းနေတဲ့မိကိုရေနဲ့ပက်ပြီးနှိမ့်လိုက်တဲ့သဘောပေါ့ရှင်ဤသို့နဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် Everybody in the office thought my idea was great but the boss threw cold water on it
ရုံးမှလူတိုင်းကကျွန်တော်အကြံပေးချက်ဟာတကယ်ကိုကောင်းတယ်လို့ယူဆကြတယ်လေဒါပေမဲ့ဌာနကြီးကတော့သဘောကျဖို့မပေါ်လို့အာမပေးဘူးပြောလို့အတိအပြရပါတယ်ဒုက္ခအကြီးကျယ်ရောက်နေတယ်ဆိုရင်ဘယ်လိုပြောမလဲ
In the hot water
လို့ပြောနိုင်ပါတယ်အကြဉျံတစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအာမပေးတဲ့သဘောဆိုရင်ဘယ်လိုပြောမလဲ
To throw cold water
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုနှာစင်ကြရပါမယ်ရှင်။ကမ္ဘာရွှေဈေးတက်နေတာအပေါ်မူတည်ပြီးမြန်မာနိုင်ငံမှာလည်းရွှေဈေးတွေတရရိပ်တက်လာတဲ့အပြင်ပြည်တွင်းရွှေထုတ်လုပ်မှုလည်းကျဆင်းနေတဲ့အကြောင်းရွှေနန်းတော်စိန်ရွှေရတနာပိုင်ရှင်ဒေါက်တာအောင်ကျော်ဝင်းကပြောပါတယ်။အင်ချန်မြင့်တဲ့ရွှေကိုအဓိကဝယ်ယူစုဆောင်လို့ရှိတဲ့မြန်မာတွေကြားမှာလက်တလောပြောင်းလဲမှုတွေဘာတွေရှိနေပါသလဲ။ဒီအချက်ကြောင့်မြန်မာစီးပွားရေးကိုဘယ်လိုရိုက်ခတ်နေပါသလဲ။လာမယ့်နှစ်ပိုင်းတွေအတွင်းပြည်တွင်းစီးပွားရေးအလားအလာဘယ်လိုခန့်မှန်းနိုင်မလဲဆိုတာတွေကိုရွှေနန်းတော်စိန်ရွှေရတနာဆိုင်ပိုင်ရှင်ဒေါက်တာအောင်ကျော်ဝင်းကို VOA Washington DC ရုံးမှဦးတန်းလွင်ထွန်းကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဟုတ်ကဲ့ဒေါက်တာအောင်ကျော်ဝင်းခင်ဗျာကျွန်တော်တို့ဒီကိုအမေရိကန်ကိုရောက်တုန်းမှာ VOA ကိုလာလဲပြီးတော့ခလူကိုအင်တာဗျူးခွင့်ပေးတာကျေးဇူးပဲ။
ကျွန်တော်တို့ကလည်းဂျုံတုံးအင်တာဗျူးခံရတာကျေးဇူးပ
ါဒီလိုဒီရွှေဆိုင်နေလက်ဝဲရတနာဆိုင်နေနဲ့ပတ်သက်လို့ကျွန်တော်စိတ်ဝင်စားတဲ့အချက်ကရွှေကိစ္စပုံများတယ
်အဓိ
ကအဖြစ်ဘာလဲဆိုတော့မြန်မာဒလိထုံးစံပါပေါ့နော
်
ဒီပတ်စံအရင်းနှီးနည်းနည်းရှိလို့ရှိရင်မြေဝယ်ပြီးတော့အဲစုဆောင်ထားတယ်ဒါမှမဟုတ်လို့ရှိရင်ရွှေဝယ်ပြီးတော့စုဆောင်ထားတယ်ဆိုရင်ဒလိရလည်းရှိအောင
်ဟုတ်ကဲ့ပါ
အခုကမြေဈေးတွေတော်တော်လေးကိုမတီးမငြိမ်ဖြစ်တယ်ဆိုတော့ရွှေဝယ်ပြီးစုဆောင်တယ်ဆိုတဲ့ delay အထားရောဘယ်လိုအခြေအနေရှိလဲ
ဟုတ်ကဲ့ကျွန်တော်တို့မြန်မာလူမျိုးတွေကငကိုရီကရွှေလက်ချိုက်တယ်ခင်ဗျပြီးတော့ကျွန်တော်တို့မြန်မာမှာစကပုံရှိတယ်လေရှိရင်တစားပေါ့မရှိဝမ်းစာပေါ့ရှိတဲ့ပတ်စံလေးရှိရင်ရွှေလေးဝယ်ထားမယ်ဝယ်လို့လည်းရတယ်နောက်စုလို့လည်းရတယ်ငွေလိုတဲ့အခါမှာရွှေက liquidity power အားကောင်းတာကိုချစ်ချင်းငွေဖြစ်တာပေါ့ဖြစ်တော့အခုနမြေတဲ့မိကုန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရွှေရတော့ဟိုးတုံးနေရကိုယ်တော့ဆိုတော့ကျွန်တော်တည်တလောက်တော့2000ခုနှစ်နောက်ပိုင်းမှာပို့ပြီးတော့ကျွန်တော်တို့ရဲ့ currency ကပို့ပြီးတော့ fluctuate ဖြစ်တဲ့အနေအမြင့်တွေများတယ်ပေါ့နော
်
မြန်မာငွေတန်ဖိုးကကျကျတာများတယ်အဲ့လိုဖြစ်တဲ့အခါမှာပြည်သူပြည်သားတွေကငွေကိုရေရွှေကြိုက်တဲ့အလေးထားရင်အဲ့လိုမျိုးကိုယ့်ရဲ့ငွေကြီးကျဆင်းတာကိုကာကွယ်ဖို့အတွက်ဆို
ပြီး
ငွေမစုဘဲနဲ့ရွှေကိုစုတယ်စုတဲ့အခါမှာကျတော့ဟိုးတုံးကတော့အခောက်တုံးစုတဲ့လူရှိတယ်နောက်အထည်ဆိုတဲ့အရောရက်တက်တာတဲ့အထည်တွေကိုစုတာပေါ့နော
်
အဲ့လိုမျိုးပုံများတယ်ပေါ့သောအဲ့ဒီအလေးထားအခုနောက်ပိုင်းမှာမရှိဘူးလားဆိုတော့ရှိသေးတယ
်
သို့တော်တဲ့အဲ့ဒီအချိန်နဲ့ရှင်မယ်ဆိုတော့နည်းနည်းလေးတော့ယော့လာတယ်ဘာလို့လဲဆိုတော့အဲ့တဝါရှိနေတဲ့လူတွေရဲ့ဘယ်လိုပြောမလဲဝင်ဝေးเนาะနောက်ပါချေးစင်ပါဝါပြီးတော့ရွှေစည်းအခုအချိန်မှာရှိနေတဲ့လူတူဦးချင်းစီရဲ့ဝင်ဝေ
း
နောက်ပြီးတော့ရွှေစည်းအဲ့ဒီအချက်ဒီပေါ်မှာမူတည်ပြီးတော့ရှိတော့ရှိတယ်သို့တော်ငကိုတဲ့ရှင်တော့နည်းနည်းလေးယော့သွားတယ်ဟိုးတုံးကတော့ပုံများတယ်ခင်ဗျ
โอเคအခုလောလောဆယ်အားဖြင့်တော့ဒီရပိုင်းတွေဒီလပိုင်းတွေကိုကြည့်မယ်ဆိုရင်ရွှေဈေးကတက်တက်လာတယ
်ဟုတ်ကဲ့
ခင်ဗျအခုဆိုလို့ရှိရင်73,600လောက်တောင်ရှိမှာ
ဟုတ်တယ်ဟုတ်ကဲ့ခင်ဗျ
ခောက်ရွှေတစ်ချက်တော့
မှန်ပါတယ်ခင်ဗျဆိ
ုတော့ဒီရွှေဈေးတက်လာတဲ့တရေပြန်တက်လာတဲ့အကြောင်းကဘာကြောင့်လဲခင်ဗျ
ရွှေဈေးတက်တဲ့အကြောင်းအရတော့ကျွန်တော်တို့ကကြည့်လိုက်ရင်တော့အဓိကတော့ကမ္ဘာရွှေဈေးပဲကမ္ဘာရွှေဈေးကိုယ်တိုင်ကဒီ3-4 လအတွင်းဒီနှစ်ပိုင်းမှာပေါ့နော်တအောင်စားကို1100လောက်ဒီကျသွားနေပေါ့အခုဆိုရင် 1440 1430အဲ့နာမှာကျွန်တော်တို့ဖြစ်နေတာတွေ့ရတယ်ဆိုတော့ကမ္ဘာရွှေဈေးကိုယ်တိုင်ကနံပါတ်1တက်တယ်ပေါ့ပြီးတဲ့အခါမှာကျွန်တော်တို့က ဟိုဟာပေါ့ရွှေစည်းကိုတွက်တဲ့ခါမှာကမ္ဘာရွှေစည်းနဲ့ကျွန်တော်ရဲ့မြန်မာငွေ currency ပေါ့ငွေလန်းနှုန်းနဲ့ပြန်ပြီးတော့ချိတ်ဆက်တဲ့ခါမှာအဲ့လိုချိတ်ဆက်ခါမှာကျွန်တော်ရဲ့ဟိုတုန်းကတော့ကမ္ဘာရွှေစည်းကြာရင်ဗမာပြည်ရဲ့ငွေလန်းအိုနေပေါ့ US dollar exchange ကတက်တယ်ဆိုရင် US dollar exchange ကကျသွားတယ်ဒါပေမဲ့အခုနောက်ပိုင်းမှာကျွန်တော်တိုက်ပြီးမှဘိုးဘန်းတွေပြီးတော့အသေးချာလေးလုပ်တဲ့အခါမှာကျွန်တော်ရဲ့ငွေတန်ဖိုးကပြောမယ်ဆိုရင်လွန်ခဲ့တဲ့နှစ်3နှစ်4 5နှစ်တက်ဆိုင်တော့နည်းနည်းလေးငြိမ်တဲ့ဘက်မှာဖြစ်နေတယ်ဥမာတဒေါ်လာကို1530ကနေပြီးတော့20ချားထဲမှာငြိမ်နေတယ်အဲ့လိုမျိုးငြိမ်နေပေါ့နော်ငြိမ်တဲ့အခါကျတော့ဟိုဟိုတကယ်လို့ဒါဒေါ်လာစီးမငြိမ်ပဲနဲ့အတက်ကြကြိုင်ရင်ပို့ပြီးတော့ဒီရွှေစည်းကမ္ဘာရွှေစည်းတက်တာနဲ့ဆိုပို့ပြီးတော့ဟိုကျွန်တော်တို့ပြည်သူတွေပို့ suffer ဖြစ်မယ်ပေါ့နော်အခုတော့ငြိမ်နေတဲ့အတွက်ကြောင့်နည်းနည်းလေးကျွန်တော်တို့ဘက်မှာခုသာခံသာရှိတယ်သို့တော့ရွှေစည်းတက်ရတဲ့အကြောင်းရင်းကတော့နံပါတ်1ကမ္ဘာရွှေစည်းပေါ့
ဒီရွှေစည်းတက်တာတွေဒီအခြေအနေကိုကြည့်လို့ရှိရင်မြန်မာစီးပွားရေးနဲ့ရောဘယ်လိုဆက်ဆက်ပြီးသုံးသပ်လို့ရအောင်လဲပြည်တွင်းစီးပွားရေးပေါ့ပြည်တွင်း
စီးပွားရေးပေါ့
ဟိုအဲ့ဒါဟိုကျွန်တော်ပြောတာနိုင်ငံအဆင့်ရယ်လို့မဟုတ်ဘဲနဲ့လူတူးချင်းစီဒါမှမဟုတ်ပြည်သူတွေအကြောင်းမှရှိနေတဲ့စီးပွားရေးအခြေအနေတွေနဲ့ရောဘယ်လိုဆက်ဆက်မလဲ
အခုဒါမှန်တာပြောမယ်ဆိုတော့ရွှေစည်းတက်တဲ့အတွက်ကြောင့်ပြည်သူတွေကတော့ဝယ်ဖို့တဲ့ပြန်ပြီးတော့ငွေဖော်ချင်ကြတယ်ခင်ဗျသူတို့ဝယ်ထားငွေဖော်ချင်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့တည်တလောက်တော့ဒီတလအတွင်းမှာမြန်မာပြည်ရဲ့ရွှေစည်းက1600ခိုင်နှုန်းလောက်တက်တယ်ခင်ဗျတက်တဲ့အခါမှာကျတော့တချို့တွေကမဝယ်ချင်တော့ရှိတဲ့ရွှေကိုပြန်လာပြီးတော့ရောင်းတယ်ပေါ့ရောင်းပြီးတော့သူတို့ကားဝယ်ဝယ်မယ်နောက်တစ်ခါကျတော့ home loan နဲ့အိမ်ဝယ်ဝယ်မယ်ဆိုတော့ပြောမယ်ဆိုတော့အယောင်းဝယ်တွေပါသွားတယ်ခင်ဗျပါသွားတယ်နောက်တစ်ခါကျကျွန်တော်အခုနပြောသလိုပေါ့ဒီရွှေစည်းကတော့တက်လာတယ်နောက်ပြီးတော့ currency ကလည်းပြီးခဲ့တဲ့နှစ်နဲ့ဒီနှစ်ကြားထဲမှာ1500ခိုင်နှုန်းတော့ကျွန်တော်တို့ငွေကြေးကျသွားတယ်ငွေဖောင်းပါတယ်ပေါ့ဒါပေမဲ့ရွှေစည်းဒီပြီးခဲ့တဲ့နှစ်နဲ့ဒီနှစ်ရှိရင်တစ်ချက်သားကိုသသိန်းချော်ချော်ကွာသွားတယ်เนาะအဲ့လိုဖြစ်ပေမဲ့လူတဦးချင်းစီရဲ့ဝင်ငွေကအခုနောက်ငွေဖောင်းပွားတလောက်လူတဦးချင်းစီရဲ့ဝင်ငွေကမတက်လာဘူးခင်ဗျမတက်လာတဲ့ခါမှာလူတွေရဲ့ purchasing power ကျသွားတယ်ဆိုတာကျွန်တော်တို့ရဲ့ရွှေနှန်းတော်မှာ15နှစ်ဇက်တိုက်ပေါ့ကျွန်တော်တို့ statistics တွေရှိတယ်ဟိုငွေကြေးဘလောက်နဲ့ဘလောက်ကြာအဝယ်များတယ်ဥမာ9သိန်းကြားလား9သိန်းနဲ့10သိန်းကြားလား10သိန်းနဲ့သိန်း50ကြားလားအဲ့လိုမျိုးကျွန်တော် ratio တွေရှိတယ်ခင်ဗျအဲ့ဒီ percentage ကိုကြည့်လိုက်တဲ့အခါမှာပို့ပြီးတော့တိတိတသာတွေ့ရတယ်ဆိုတော့ရဲ့သဘောကတော့ခြုံပြောမယ်ဆိုရင်တော့တိုင်းပြည်စီးပွားရေးသည်ငြိမ်ပြီးတော့ဟိုအားပြော့နေတဲ့အနေအထားမှာတော့တေချာပေါက်တွေ့ရတယ်လူတွေရဲ့ purchasing power ကျသွားတာကိုလည်းတွေ့ရတယ်
ဒီအချိန်ကအခုဒီတိုင်းမှာဆက်သွားနေမယ်တော့လို့ထင်သလားဘာဖြစ်လာမယ်ထင်လ
ားကျွန်တော်တို့ကတော့ market mechanism ရတော့ market ကြီးအားတိတ်ပြီးတော့အေးသွားပြီဆိုတော့တစ်ချိန်မှတော့နည်းနည်းတော့ပြန်လိုက်လာမယ်ပေါ့နော်ဒါပေမဲ့အဲ့ဒီလိုလိုက်ဖို့ကြတော့အခုနပြောတဲ့ဟိုနိုင်ငံတော်ရဲ့စီးပွားရေးမူဝါဒတွေနဲ့ဒါတွေကလည်းအကုန်လုံးချိတ်ဆက်နေတယ်ခင်ဗျအဲ့လိုချိတ်ဆက်ကြမှာလာမယ့်နှစ်မှာကျွန်တော်တိုင်မိမှာရွေးကောက်ပွဲလည်းရှိတယ်ခင်ဗျအဲ့လိုမျိုးရွေးကောက်ပွဲကာလတွေဆိုလဲတက်ဆိုင်ရာဟိုနိုင်ငံရေးပါတီတွေအလုတ်ချုပ်တဲ့အချိန်အစိုးရတဲ့အလုတ်ချုပ်တဲ့အချိန်နောက် investor တွေကလည်းစောင့်ကြည့်နေတဲ့အချိန်ပြတော့ကျွန်တော်ထင်တယ်ဒီ2020လောက်အထိတော့ဒီလိုမျိုးပဲသွားမလားဆိုတာတဲ့အနေအထားလေးကျွန်တော်မြင်တယ်ခင်ဗျာဘာလို့လဲဆိုကျွန်တော်ဒီနှစ် April လ January လတည်းကျွန်တော်သတိထားမိတယ် sales တွေကိုကြည့်လိုက်ကျွန်တော်သိပြီအဲ့ဒါဆိုရင်ဒီအရန်ရောက်ရတဲ့ဒီ January ကနေ April လမှာ sales တွေတော်တော်လေးကိုငြိမ့်နေပေါ့နော်ဆိုတော့ငကိုနှစ်တည်းနှစ်တည်းကိုမမိဘူးဆိုရင်တော့ဒီမိုးရင်းမှာပို့ပြီးတော့စင်းသွားမယ်ဆိုတာကိုကျွန်တော်တို့က psychologically တော့ကြိုပြီးတော့ prepare လုပ်ထားတယ်ခင်ဗျာသို့တော့ကို prepare လုပ်တဲ့အချိန်မှာပဲအခုနပြောသလိုကမ္ဘာရွှေစည်းတက်တယ်အားနဲ့သွားတိုက်ဆိုင်တဲ့ကမ္ဘာမှန်းထားရတယ်နည်းနည်းလေးပို့ထပ်ပြီးတော့ကြာသွားတယ်ခင်ဗျာအဲ့ဒါဆိုတော့ဒီပုံစံတော့ပဲသွားမယ်ဒီတဲ့မဆိုးဖို့ပဲကျွန်တော်တို့ကစူတောင်းရမယ်ခင်ဗျာ
တော်တော်ကျွန်တော်ဝင်ကျေးဇူးတင်ပါတယ်ခင်ဗျ
ာဟုတ်ကဲ့ဟုတ်ကဲ့ thank you ပ
ါ
ဟုတ်ကဲ့ပ
ါစီဘာရေးကဏ္ဍကိုနားဆင်ကြကြရတာပါရှင်အခုဆက်ပြီးနားဆင်ရမယ့်သုတဆုံလင်းအမေရိကန်တခွေမှာတော့ကျမရေကူတာမှုနဲ့ပတ်သက်ပြီးဆရာဝန်ဒေါက်တာဘွဲ့အပြင် PhD ဒေါက်တာဘွဲ့အတွက်ပါပညာသင်ကြားနေတဲ့မတ်ယူပါအောင်မျိုးကိုကိုအောင်အောင်ကမေးမြန်းတင်ပြထားပါတယ်ရှင
်ဆိုတော့ယူပါအောင်မျိုးကအမေရိကမှာပေါ့လေဒီ MD PhD ပေါ့တာမန်ဆရာဝန်ဘွဲ့အပြင်ပေါ့လေဒီ PhD ဘွဲ့ပေါ့ဒေါက်တာဘွဲ့ကိုလည်းထပ်ပြီးတော့တက်မှာဆိုတော့အဲ့ဒီဘွဲ့အကြောင်းပေါ့ဒီဘာသာရပ်နဲ့ပတ်သက်ပြီးတော့အရင်ဆုံးစပြီးတော့ရှင်းပြပါလား
MD PhD ဆိုတာဒီ program ကပေါ့နော်
ရှင်းနေကြရဲ့ရှင်ဟာ MD ဆရာဝန်ဘက်က၄နှစ်ရဲ့ PhD ဘက်က၄နှစ်ရဲ့ပေါ့နော်ဆရာဝန်တွေကို research ပါလူနာကိုကုသတာအပြင် research ပါလုပ်လို့ရအောင်လို့
ဒီ MD ဆိုတာကတော့ Doctor of Medical နော်
ဟုတ်ဟုတ်
ဟိုအထွေထွေယောဂကုသဘောမျိုးပဲပေါ့
ကျောင်းပြီးရင်လူတိုင်းကများတော့ဖြင့်အဲ့ဒီဒီတိုင်းရိုးရိုးတာမန်ဆရာဝန်လို့ပြီးလာတာပေါ့နော်ပြီးရင်အဲ့ဒီဆေးရုံကြီးရဲ့တွားပြီးတော့အလုပ်လုပ်ပြီးတော့ကိုက specialty UGN general လုပ်ချင်လို့အလိုအဲ့ဒီ option ရှိရပေါ့ရှင
်ဆိုတော့အခုကဒီ MD PhD အတွက်ထပ်ပြီးတော့တက်မယ်ဆိုတော့အခုလက်ရှိလောလောဆယ်မှာဘာဘွဲ့ရထားပြီးပြီလဲ
ဟုတ်အခုလက်ရှိကတမီးက bachelor ဘွဲ့ရထားတာပါရှင်အဲ့ဒီ bachelor ဘွဲ့ရလဲ Virginia Commonwealth University အခုmedical school အခုဆေးကျောင်းတက်နေတဲ့ကျောင်းကနေပဲရထားတာပါရှင် bachelor ဘွဲ့က၄နှစ်တက်ပြီးတော့ရခဲ့တာပါ biology major နဲ့ chemistry minor နဲ့ရလာတာပါရှင်ဒီ bachelor degree ကို
ဆိုတော့ဒီ MD PhD ကိုမတက်ခင်မှာဆရာဝန်ဘွဲ့ဆက်ယူဖို့အတွက်လိုအပ်တဲ့ဟိုဒီဘွဲ့တစ်ခုအရင်တက်ရတဲ့သဘောပေါ့
လူတိုင်းကြီးကအကုန်လုံးကိုဆေးကျောင်းကိုမလျှောက်ခင်အားလုံးကဘက်ချလာနဲ့ပြီးခဲ့ရမှာပေါ့ရှင
်ဘက်ချလာနဲ့ဘလို့အကြောင်းဘလို့ဘာသာရပ်ဒီမှာအဓိကထားပြီးတော့တက်ခဲ့ရမှာလဲ
ဘက်ချလာကကိုကြိုက်တဲ့ major နဲ့ပြီးခဲ့လို့ရတယ်ရှင် biology နဲ့ပြီးခဲ့လို့ရတယ် physics နဲ့ပြီးခဲ့လို့ရတယ် chemistry နဲ့ပြီးခဲ့လို့ရတယ်တချို့သူတွေက music တွေပါလေပြီးကြတယ်ဒါပေမဲ့ဘာ major ပဲဖြစ်ဖြစ်ကိုက bio foundation ရှိနေရမယ်အဲ့ဒီကိုပြီးလာတဲ့ major မှာ GPA ကောင်းရမယ်တမီးက4.0 GPA နဲ့ပြီးခဲ့ရပါတော့ 4.0 ဆိုတာအဲ့ဒီအမြင့်ဆုံးထဲမှာပါတာပေါ့နော
်ဆိုတော့ဒီဘာသာရပ်ကိုရောဘယ်လိုဖြစ်လို့ရွေးချယ်ဖြစ်သွားတာလဲစေပညာနဲ့ပတ်သက်ပြီးတော့ကိုကစိတ်ဝင်စားလို့လား
ဘမဒီမှာကြီးပြင်းငယ်တုန်းကပေါ့နော်ဟိုဟာအဖိုးကလည်းဆရာဝန်အတော်ကလည်းဆရာဝန်ပေါ့နော်ငယ်ငယ်တုန်းကအဲ့ဒီအဖိုးနဲ့လည်းဆိုတော့ဖုန်းနဲ့တွားပြီးတော့အဲ့ဒီအဖိုးလည်းကူးဒီတိုင်းပတ်ပြီးတော့လူပိုင်းနဲ့စကားပြောပြီးတော့ပေါ့အဲ့ဒီကနေစပြီးတော့ငွေရေက exposure ရှိတော့ဒီဆေးပညာကိုစိတ်ဝင်စားခဲ့ပေါ့နော်ပြီးရင်နောက်တစ်ခုကအဲ့ဒီ medical check up တွေ bari လုပ်မယ်ဆိုရင်ဘမပြည်လူတွေကများသောအားဖြင့် Thailand ကိုတွားကြရတယ်ဟာ Singapore ကိုတွားကြရတယ် Malaysia ကိုတွားကြရပေါ့နော်တမီးထင်တာကဘမပြည်မှာအဲ့လိုမဖြစ်တယ်ဘူးပေါ့တကယ်လို့အဲ့ဒါဒီလိုလုံနိုင်တဲ့လူတွေကပတ်သက်ရှိတဲ့လူတွေကလုံနိုင်တာလေးကိုဟာဒီလိုပတ်သက်မရှိတဲ့လူတွေရောဘလို့လုံးမှာပေါ့နော်ဘမပြည်မှာအဲ့ဒီ health care ဆိုတာပို့ပြီးတော့တိုးတက်မှုလိုအပ်တယ်လို့ထင်ပါတယ်ခုဘမပြည်ရဲ့ health care ကောင်းနေရမယ်ကိုကလည်းတွားနိုင်နေရမယ်ပေါ့နော်ဒီကိုအပြင်တခြားနိုင်ငံတွားစီရလိုအပ်မှုမရှိအောင်လို့ဘမပြည်ကိုအဲ့လိုဖြစ်စေချင်တယ်ပေါ့အဲ့လိုဘလို့ဖြစ်နိုင်ရမလဲဒါကြီးကဘလို့ဖြစ်တာလဲဆိုပြီးတော့စိတ်ဝင်စားခဲ့ပြီးတော့အဲ့ဒီဆေးပညာဘက်ကိုပို့ပြီးတော့စိတ်ဝင်စားခဲ့ရပေါ့နော
် MD PhD ဘွယ်တက်ဖို့အတွက်ပေါ့အားလုံးကရှင်းနေဆိုတော့အခါကျတော့ဒီမှာဒီပညာတော်သင်စုလဲရတယ်လို့ကြားပါတယ်ဆိုတော့ပညာတော်သင်စုကရောဘယ်လောက်ရပါလဲ
။အော်ဟုတ်အဲ့ဒီရှင်းနေစာလုံးအတွက်အဲ့ဒီကျိုးရှင်ပိုးကြီးအကုန်ပေးတယ်ပြီးရင်နေစရိတ်စားစရိတ်အသုံးစရိတ်အဲ့ဒါတွေကိုအကုန်ပေးရပါတော့အဲ့ဒါတွေအကုန်လုံးပေါင်းလိုက်ရင်တစ်နှစ်ဆိုရင်ဒေါ်လာ9000လောက်ပေးရပါတော့ကျောင်းလာခါက4000လောက်ရှိရတာကျောင်းကပေးပြီးတာနေစည်းစားစီက3000လောက်ပေးရပေါ့နော်ဒီနှစ်ကိုအဲ့ဒါကို10နှစ်စလုံးပေးတာဆိုတော့5,600လောက်ပေးရပေါ့နော
်ကျောင်းပြီးသွားတဲ့အချိန်မှာကျတော့ဒီကျောင်းမှာပဲဆက်ပြီးတော့အလွတ်လွတ်ဖို့အစီအစဉ်ရှိလာဒီလိုကျိုးပညာတော်သင်စုပေးတဲ့အတွက်ကိုသူတို့ဘက်ကတခြားဘာတွေကန့်လန့်ထားတာမျိုးတွေရှိပါလဲ
အော်အဲ့လိုကန့်လန့်ထားတာမျိုးတွေဘာတွေတော့မရှိဘူးပေါ့နော် तू ကဒီဒီလိုစုပေးပြီးတော့သူကလူတွေကိုလုံးဝအဲ့ဒီ MD PhD လုပ်ဖို့အတွက်ကိုဟိုကအဲ့ဒီ encourage လုပ်တာပေါ့နော်ဒါတွေလာလုပ်ကြပါ research လုပ်ကြပါဆရာဝန်မကလည်းနဲ့ researcher ဖြစ်အောင်အဲ့ဒီတိုက်တွန်းတာပေါ့နော်ဒီလို support ပေးပြီးတော့ဘာဖြစ်လို့လဲဆိုတော့အခု health care မှာအရေးကြီးတာကအဲ့ဒီလူနာကိုကုဖို့လည်းအရေးကြီးတယ်ဒါပေမဲ့လူနာကိုကုတဲ့အဲ့ဒီ backup ဆိုရင်အခုရှာတွေ့ထားတဲ့အဲဒီ technique တွေအဲဒီတုံးတက်မှုတွေကိုအသုံးချတာပေါ့နော်အဲဒီအခုလူနာကုတကုတမှုလုပ်ဖို့ဆိုရင်ဒါပေမဲ့ PhD ပါရှိရင်အဲဒီကုတမှုနည်းတွေကို improve လုပ်နိုင်တယ်အစ်စ်လည်းထွင်နိုင်တယ်ပေါ့နော် research လုပ်ရင်စေဝအသိရှာနိုင်တယ်မဟုတ်ရင်စေဝကိုပို့ပြီးတော့ changes တွေ discovery တွေအဲ့လိုတွေပါလေးလုပ်နိုင်တာပေါ့နော်အကြမ်းမလို့ကျောင်းကအဲ့လိုမျိုးထောက်ပံ့တာပေါ့နော်အဲ့လိုဒီလိုပြန်ပြီးတော့ကျောင်းကိုပြန်ပြီးတော့လာပြီးတော့ပြန်လုပ်လို့ရမယ့်ဘာတွေတော့မရှိဘူးပေါ့လာလုပ်ချင်ရင်သူတို့ကပြောတာပေါ့နော် welcome လုပ်တာပေါ့နော်ဒါပေမဲ့အဲ့လိုသူတို့ရရှိပဲနေရမယ်သူတို့ရရှိပြန်ပြီးတော့ဒီဘယ်လိုခြိရှင်းနေကိုထောက်ပံ့ပေးလို့ပြန်ပြီးတော့အဲ့လို9နှစ်10နှစ်လာလောက်ရမယ်ဒီပါလေတော့မရှိပါဘူးเน
า
ะ
ဟိုခုနကယူပါအောင်မျိုးပြောသွားတာပေါ့เนาะဒါကိုကငငယ်တဲ့ကဒီအဖိုးတွေဝါရီနဲ့စေကံမှာလိုက်သွားတယ်လိုက်အဲ့ဒီချိန်မှတွေကဒီမြန်မာပြည်မှာရှိတဲ့ဒီကျမကြီးစနစ်နဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေကိုကိုကဟိုအားမရဘူးပေါ့လေကိုတွေ့ခဲ့ရတာလေပေါ့ဆိုတဲ့အခါကျတော့တကယ်လို့သာဥပမာဒီကျောင်းကနေပြီးသွားတယ်MD PhD ဘွဲလဲရပြီဆိုရရင်ရောဒီမြန်မာပြည်နဲ့ပတ်သက်ပြီးတော့ဘာတွေလုပ်မယ်ဆိုပြီးတော့စိတ်ကူးထားတာမျိုးတွေရှိလဲ
ဟုတ်ဟုတ်ဟို Doctors Without Borders ဆိုတာဒီမှာ program ရှိရပေါ့နော်အဲ့ဒီ program တွေကအဲ့ဒီဆရာဝန်တွေကကဘာကိုပတ်ပြီးတော့အဲ့ဒီလိုက်ပြီးတော့ကူတာပြရပေါ့နော်အဲ့ဒီ program နဲ့ဒီလိုမြန်မာပြည်ကိုလာပြီးတော့သူများတွေကိုပြောချင်တယ်ပေါ့နော်မြန်မာပြည်ကိုလာပြီးတော့ဟိုဆရာဝန်တွေဝင်လာပြီးတော့ကူပြီးတော့ကုတာပြတာပေါ့နော်အဲ့ဒီ health care အဲ့ဒီမရှိတဲ့နေရာတွေမဟုတ်ရင် health care နည်းတဲ့နေရာတွေပေါ့နော်အဲ့လိုမျိုးဟာလာပြီးတော့ကူပြီးတော့ကုတာပြရင်အဲ့ဒီကောင်းမယ်လို့သူများထင်ပါတယ
်ယူပါအောင်မျိုးကဒီအကြောင်းလည်းနည်းနည်းလေးပြပြပါအောင်ဆိုတော့အမေရိကကိုရောက်တာဘယ်လောက်ကြာပြီလဲ
ဟုတ်ဟုတ်ဟုတ်ပမာပြရနေဒီကို2014ကလာခဲ့တာပေါ့နော်အမေက TV lottery ကိုပေါက်သွားတာပေါ့နော်2014မလာခင်တုန်းကတမီးက IGCSE B ကမကြသေးဘူးပေါ့နော် IGCSE ကအဲ့ဒီ high school ပြီးရင်အဲ့ဒီ UK ကဖြေရတဲ့ဆက်ဝဲပေါ့နော်တမီးကအဲ့ဒါဖြေပြီးတော့အစား UK ကိုသွားမယ်ဆိုပြီးတော့စီစဉ်ထားတာပေါ့နော်အခုဒီလိုအဲ့လိုအမေကလည်း TV lottery ရသွားတော့အော် America သွားရအောင်ဆိုပြီးအဲ့လိုလည်းဖြစ်သွားပါပေါ့နော်ပြီးတော့ America ကအဲ့ဒီ education ကိုလည်းပို့ပြီးတော့သဘောကျလို့အကုန်လုံးအဆင်ပြေပြီးတော့အမေရိကဘက်ကိုပို့ပြီးတော့ရောက်လာတာပေါ့နော
်ကိုအောင်အောင် season တက်ဆက်ပေးနေတဲ့သုတဆုံလဲအမေရိကန်တခွင် season ကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါမနက်ခင်းမှနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ရဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်။အင်ကာနေ့ညပိုင်းမှာတော့ဒိုင်းရိုက်လေးလိုင်းဆွေးနွေးခန်းရှိတာမှစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အခုအင်ကာနေ့မနက်ခင်းနောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဝဲမင်းကပြောပြပါမယ်ရှင်။
ဒေါ်နယ်ထရမ့်အစိုးရကအမြဲတမ်းနေထိုင်ခွင့် green card လျှောက်ထားသူတွေအနေနဲ့အစိုးရအကူအညီထောက်ပံ့တွေယူထားလို့ရှိရင်နေထိုင်ခွင့်ပြည်ပင်ခံမဲ့မူဝါဒသက်ကိုကြေညာလိုက်ပါတယ်။အစိုးရထောက်ပံ့နေဖြစ်တဲ့ Medicaid လို့ခေါ်တဲ့အခမဲ့စေကူတာခွင့် food stamp ကိုအစားအသောက်၎င်းဝယ်လို့ရတဲ့ပေါ့ချာဒါမှမဟုတ်နေအိမ်ထောက်ပံ့မှုယူထားတဲ့နိုင်ငံရွှေ့ပြောင်းလာသူတွေအနေနဲ့အမြဲတမ်းနေထိုင်ခွင့်သို့မဟုတ်နိုင်ငံသားလျှောက်ခွင့်ပြည်ပင်ခံရမဲ့မူဝါဒသက်ကိုမနေ့ကထုတ်ပြန်လိုက်ပါတယ်။ American နိုင်ငံသားဖြစ်မှုနဲ့လူဝဲမှုကြီးကြပ်ရေးဌာနယာယီညွှန်ကြားမှု Ken Cuccinelli ကအခုလိုပြည်သူကြီးကကန့်သတ်မှုဥပဒေရဲ့တာမြင်မှုကြောင့်အမေရိကန်မှာနေထိုင်ဖို့လျှောက်ထားသူတွေအနေနဲ့ကိုယ်ခြေောက်ပေါ်ကိုယက်တီနေအောင်ကိုယ်ဝင်ငွေနဲ့ကိုယ်လုံလောက်အောင်နေထိုင်ဖို့အားပေးရရောက်တယ်လို့ဆိုပါတယ်။ဟောင်ကောင်ရက်တက်ဖွဲ့ရဲ့အကြမ်းဖက်မှုကိုရှုံချတဲ့အနေနဲ့ဒီမိုကရေစီလိုလားတဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကဟောင်ကောင်လူစိတ်ကိုချီတက်ခဲ့တာကြောင့်လေရင်ခီးစဉ်အားလုံးမဖြစ်မနေဖြစ်သိမ်းခဲ့ရပြီးတဲ့နောက်အင်ကာနေ့စော်ပိုင်းမှာတော့ကမ္ဘာလေကြောင်းပြန်တက်မှုမှာအလုံအများဆုံးလူစိတ်ကြီးတစ်ခုမှဖျို့ဖျက်အခြေဆိုင်နေပါတယ်။အကြမ်းဖက်ဆန္ဒပြသူတချို့ဟာအကြမ်းဖက်ဝါဒဆွဲလို့ရအဖြစ်ဆိုရတရုတ်ဆိုရကရှုတ်ချပြောဆိုထားပြီးဟောင်ကောင်ဆန္ဒပြသူတွေပေါ်တရုတ်ဆိုရဘက်ကစစ်ဆိုးဒေါသထွက်ကြောင်းရည်လက္ခဏာတွေပြခဲ့ပြီးတဲ့နောက်အခုလိုလေစိတ်ကိုပိတ်ချလိုက်တာပါအမေရိကန်ပြည်တော်စုဘက်ကတော့သက်ဆိုင်သူအလုံးကိုအကြမ်းဖက်မှုတွေရှောင်ရှားဖို့တိုက်တွန်းထားပါတယ်မွန်ပြည်နယ်ပေါ်မှုနယ်တွင်ရေကြီးမြေပြိုမှုကြောင့်တည်ဆုံသူရေတွေဟာ59ဦးထိရှိသွားပြီလို့မြန်မာနိုင်ငံမိသက်ဌာနကနောက်ဆုံးဖော်ပြထားပါတယ်စစ်သားတွေကယ်ဆယ်ရေးရေးသမားတွေနဲ့ဒုကယ်ဆယ်ရှာဖွေတွေဝိုင်းလုပ်ပေးနေတဲ့မိသက်ဦးစီးဌာနအနေနဲ့မင်းညနေပိုင်းကနောက်ထပ်အလောင်းတွေ့ခဲ့တာကြောင့်အခုလိုသိဆုံးသူဦးရေမြင့်တက်သွားတာဖြစ်ပါတယ်ခင်ဗျာ
အင်ကာနေမနခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဝင်းမင်းပြောပြပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်သိန်ကီထိုက်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်ရှင်အခုညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေနားဆင်နိုင်ပါတယ်တော်ရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.